Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA American အသံရဲ2020ခုနှစ်ဩဂုတ်လ25ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:20နာရီလိုင်းဒိုမီတာ1925 30နဲ့လိုင်းလာမီတာ190ရောကနေထုတ်လွှင့်ပေးနေပါပါရှင်။ကျမနားလောပါဒီညအတွက်ထိတ်တန့်ရသတင်းတွေကိုတင်ပြသွားမှာပါ။တနင်္လာနေ့ညကစတင်လိုက်တဲ့ Republican Party ရဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံမှာသမ္မတဒေါ်နယ်ထရမ့်ကကိုရိုနာဗိုင်းရပ်စ်ကပ်ရောဂါနဲ့စီးပွားရေးအကျပ်အထည်ဆိုင်ရာသူ့ရဲ့ကင်တွယ်ဆောင်ရွက်ပုံတွေကိုကာကွယ်ပြောဆိုရဟာဒုတိယတက်တန်အနိုင်ရရေးအဓိကကိစ္စတွေဖြစ်နေတဲ့သဘောမျိုးပြောဆိုသွားပါတယ်
။ Biden the other day said no he shut it down. He'd listened to some guy say
ပါရန်ကတော့စီးပွားရေးလုပ်ငန်းတွေရပ်မယ်လို့ပြောနေပါတယ်။ကျွန်တော်လက်ထက်မှာတော့အလောက်ကင်တွေစန့်ချိန်တင်တိုးလာပါတယ်။သုံးလအတွင်းတလောက်များတဲ့လူတွေအတွက်အလောက်ကင်ဖန်တီးပေးနိုင်ခဲ့တာမျိုးဘရုံးကမှမရှိခဲ့ပါဘူး။လူကိုယ်တန်အတွက်အလောက်ကင်တွေဖန်တီးပေးခဲ့တာပါ။အခုလဲအစုရှယ်ယာဈေးကွက်တွေစန့်ချိန်တင်မြင့်တက်လာအောင်လုပ်ဖို့အဆင်သင့်ဖြစ်နေပါပြီလို့သမ္မတထရမ့်ကပြောဆိုသွားတာပါ။ရုပ်မြင်သံကြားကလည်းတနင်္ဂနွေလုံးကိုထုတ်လွှင့်တဲ့ Republican Party ညီလာခံပထမဆုံးညမှာတော့ကျန်းမာရေးဝန်ထမ်းတွေကိုသမ္မတအင်ပီရိုမှာတွေ့ဆုံနှုတ်ဆက်တာကိုတွေ့ရပါတယ်။သမ္မတထရမ့်ရဲ့ကယောဂကိုက်တွဲဆောင်ရွက်ပုံအပေါ်အမေရိကန်အတော်များများရဲ့အမြင်နဲ့မတူဘဲဒီကျန်းမာရေးဝန်ထမ်းတွေကချီးမွမ်းပြောဆိုခဲ့တာပါ။American John Hopkins တက္ကသိုလ်စစ်တမ်းအရအမေရိကန်မှာကိုရိုနာဗိုင်းရပ်စ်နဲ့သေဆုံးသူ 39,000 ကျော်ရှိပြီးတော့ကမ္ဘာမှာအများဆုံးပါဒုတိယတက်တမ်းအတွက်ပြန်အရွေးခံရရေးစိန်ခေါ်မှုတစ်ခုဖြစ်တဲ့ကယောဂါကိုပပျောက်သွားအောင်လုပ်မယ်လို့လည်းသမ္မတထရမ့်ကပြောဆိုခဲ့ပါတယ်။သမ္မတထရမ့်တွေးခဲ့သူတွေဟာကယောဂါကာကွယ်ရေးနှာခေါင်းစည်းတက်ဖို့နဲ့လူအချင်းချင်းခက်ခွာနေဖို့ဆိုရဲကျမ်းမာရေးတာဝန်ရှိသူတွေရဲ့အကြံပြချက်ကိုလိုက်နာခြင်းမရှိတာကိုလည်းတွေ့ရပါတယ်။အစ္စရေးနိုင်ငံနဲ့ပုံမှန်ဆက်ဆံရေးတည်ဆောက်ဖို့အာရဗ်နိုင်ငံတွေကိုသမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ကတွန်းအားပေးနေချိန်မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဆူဒန်နိုင်ငံကိုအင်္ဂါနေ့မှာအလဲပါရောက်ရှိပါတယ်။ဆူဒန်ဝန်ကြီးချုပ်အဗ်ဒယ်လာဟမ်ဒော့ဘာဝင်နိုင်ငံတော်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးအဗ်ဒယ်ဖာတာအယ်ဘူဟန်နိုနဲ့လည်းတွေ့ဆုံမှုအစီအစဉ်ထားပါတယ်။ဝန်ကြီးပွန်ပီယိုဆွေးနွေးမဲ့ကိစ္စထဲမှာဆူဒန်အစ္စရေးဆက်ဆံရေးကိစ္စအပြင်ဆူဒန်နိုင်ငံမှာအယက်သားဦးဆောင်တဲ့အစိုးရအဖွဲ့ကူပြောင်းရေးအမေရိကန်ကဆက်လက်ထောက်ခံမဲ့ကိစ္စတွေကိုဆွေးနွေးမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ဆူဒန်နိုင်ငံမှာနေပေါင်း30ကျော်အုပ်ချုပ်လာတဲ့သမ္မတအိုမာအယ်ဘာရှာကိုစန့်ကျင်ဆန္ဒပြပွဲတွေလှရင်နဲ့ချီပေါပေါခဲ့ပြီးတဲ့နောက်သမ္မတကိုစစ်တပ်ကအာဏာကဖယ်ရှားလိုက်ပြီးဩဂုတ်လမှာဟမ်ဒော့ဝန်ကြီးချုပ်ဖြစ်လာခဲ့တာပါ။အမေရိကန်နဲ့တရုတ်နိုင်ငံကကနအတော်များများမှာတင်းမာမှုတွေတိုးနေပေမဲ့နှစ်နိုင်ငံကုံတော်ရေးသဘောတူညီမှုပထမအဆင့်ကို80အကောင့်ထဲပေါ်ဖို့အင်္ဂါနေ့ကသဘောတူညီခဲ့ကြပါတယ်။နှစ်နိုင်ငံထိပ်တန်းဆေးဆက်ဆွေးနွေးသူတွေကအင်္ဂါနေ့ကတယ်လီဖုန်းဆက်ပြောဆိုချိန်မှာပဲအဲဒီလိုသဘောတူညီခဲ့တာပါ။အမေရိကန်နဲ့တရုတ်နိုင်ငံကြားပေါ်ပေါက်နေတဲ့ကုံတော်ရေးစစ်ပွဲဟာဇန်နဝါရီလမှာလက်မှတ်ထိုးနိုင်ခဲ့တဲ့ကုံတော်ရေးသဘောတူညီမှုကြောင့်တစ်စိတ်တစ်ပိုင်းပြေလည်ခဲ့ပါတယ်။အဲ့ဒီသဘောတူညီမှုအရလာမယ့်နှစ်နှစ်အတွင်းဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့အမေရိကန်ကုန်ပစ္စည်းတွေကိုတင်ပို့ဖို့တရုတ်နိုင်ငံကခွင့်ပြုရမှာပါ။အဲ့ဒီကုန်ပစ္စည်းတွေထဲမှာကားနဲ့ဆက်မှုပစ္စည်းတွေ၊လောင်စာဆီကနေဆက်မှုလျာသုံးပစ္စည်းကိရိယာတွေလည်းပါဝင်ပါတယ်။ဒါပေမဲ့လည်းကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်သဘောတူညီမှုအတိုင်းအမေရိကန်ကုန်ပစ္စည်းတွေကိုတရုတ်နိုင်ငံကဝယ်ယူရေးနှောင့်နှေးနေကြတာပါ။ဒီလိုဆွေးနွေးခဲ့တဲ့ကိစ္စကိုနှစ်နိုင်ငံစလုံးကလည်းတီးခြားစီအတည်ပြုပါတယ်။အမေရိကန်အစိုးရရဲ့ထုတ်ပြန်ချက်မှာတော့ညာနာပစ္စည်းမူပိုင်ခွင့်ဒေတာရင်းပဏာရင်းနဲ့စက်ပြူရီကဏ္ဍမှာလုပ်ကိုင်နေတဲ့အမေရိကန်ကုမ္ပဏီတွေကိုအဟန့်အတားဖြစ်စေတဲ့ကိစ္စတွေနီးပညာတွေကိုအတင်းအကျပ်လွှဲပြောင်းစေတဲ့ကိစ္စတွေစတဲ့အချက်တွေကိုတရုတ်နိုင်ငံကဖယ်ရှားရေးဆွေးနွေးခဲ့တယ်လို့ဖော်ပြပါတယ်။တရုတ်နိုင်ငံရဲ့ထုတ်ပြန်ချက်မှာတော့နှစ်နိုင်ငံကြားအပြုသဘောဆောင်တဲ့ဒီဆွေးနွေးမှုမှာအမေရိကန်တရုတ်ကုမ္ပဏီရဲ့သဘောတူညီမှုစာချုပ်ပထမအဆင့်ကိုအကောင့်ထဲဖွင့်နိုင်မဲ့အခြေအနေတွေဖန်တီးဖို့နှစ်ဦးနှစ်ဖက်သဘောတူညီခဲ့တယ်လို့ဖော်ပြထားပါတယ်။ဟောင်ကောင်လုံခြုံရေးဥပဒေအရခွဲထွက်ရေးနဲ့အကြမ်းဖက်ဝါဒလုံဆုံမှုနဲ့ပထမဆုံးဆွဲချက်တင်ခံထားသူတယောက်ကိုဟောင်ကောင်အစ်မြင့်တရားရုံးတစ်ခုကအာမခံပေးဖို့အင်္ဂါနေ့မှာထပ်ပြီးတော့ညှင်းဆိုလိုက်ပါတယ်။အသက်23နှစ်အရွယ်တုံယီကိထာဟောင်ကောင်လွတ်မြောက်ရေးတော်လှန်ရေးကာလရောက်ပြီလို့အထိပ္ပယ်ရတဲ့စာတမ်းကိုင်ဆောင်ပြီးရဲတပ်ဖွဲ့တွေထဲဆိုင်ကယ်မောင်းဝင်ခဲ့တာပါ။လူအတော်များများကိုလည်းဆိုင်ကယ်နဲ့တိုက်ခဲ့တယ်လို့ရဲတွေကပြောပါတယ်။လုံခြုံရေးဥပဒေအရတုံယီကစ်ရဲ့ဆန္ဒပြစာတမ်းကခွဲထွက်ရေးဒါမှမဟုတ်အဲ့ဒီလိုဖြစ်အောင်စီယုံတိမ့်သွင်းတဲ့သဘောတည်ရောက်နေတယ်လို့လဲဟောင်ကောင်အစိုးရကပြောပါတယ်။ဒီဖြစ်ရကြောင့်လဲပရတိန်အုပ်ချုပ်မှုအောက်ရောက်ခဲ့ဖူးတဲ့ဟောင်ကောင်ရဲ့လွတ်လပ်စွာထုတ်ပေါ်ခွင့်နဲ့ပတ်သက်ပြီးစိုးရိမ်မှုတွေတိုးလာနေတာပါ။
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kilohertz 1.5 ro ka ni thau lwin pin ni ba de shin
mingla ba shin jama mya de sin aw ma tarin ni ko set le chin nya pi twa ba me shin မြန်မာနိုင်ငံမှာအလုံးပါဝင်တဲ့ဒီမိုကရေစီစနစ်ရှိဖို့နဲ့တိုင်းရင်းသားလူထင်စုတွေအကြားဖြစ်ပေါ်နေတဲ့အခွင့်အရေးချိုးဖောက်မှုတွေရဲ့အရင်းခံပြဿနာတွေကိုဖြေရှင်းဖို့မြန်မာအစိုးရအနေနဲ့လာမယ့်အထွေထွေရွေးကောက်ပွဲကိုအသုံးချဖို့အရှိတောင်အရှာဆိုင်ရာကုလသမဂ္ဂလူအခွင့်အရေးရုံးကတိုက်တွန်းလိုက်ပါတယ်၂၀၁၉ခုနှစ်ဩဂုတ်လ၂၅ရက်နေ့ကရခိုင်ပြည်နယ်အတွင်းအာဆာအကြမ်းဖက်လက်နက်ကိုင်အဖွဲ့အပေါ်မြန်မာစစ်တပ်ရဲ့နေမင်းရှင်းလင်းရေးစစ်ဆင်ရေးတွေကြောင့်ရိုဟင်ဂျာတွေအစုလိုက်ပြုံလိုက်ထွက်ပြေးကြရသလိုမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ် AA တို့အကြမ်းမှာပဋိပက္ခအသစ်တွေထပ်ပြီးပေါ်ထွက်ခဲ့တယ်လို့ဗန်ကောက်မြို့အခြေစိုက်ရှီတောင်အာရှဆိုင်ရာကုလသမဂ္ဂလူခွင့်ရေးဆိုင်ရာကော်မရှင်နာယုံကအကြီးတန်းအရာရှိ James Rodriver ရဲ့ထုတ်ပြန်ကြေညာချက်မှာပါရှိပါတယ်ရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတာနှစ်ကြာခဲ့ပြီဖြစ်ပေမဲ့တိုင်းပြည်တွင်အခြေအနေတွေကပိုပြီးတော့ဆိုးဝါးလာကြောင်းနဲ့ရိုဟင်ဂျာတွေဘေးကင်းလုံခြုံစွာနေရပြန်နိုင်ရေးဆောင်ရွက်ပေးတာလည်းဘာမှသိမ်းမတွေ့ရသေးဘူးလို့ရိုဒီယောကပြောပါတယ်မြန်မာဆွေရကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့ဒုက္ခသည်တွေကိုပြန်စီစဉ်လက်ခံသွားမယ်လို့ပြောထားပါတယ်နိုဝင်ဘာမှလုံးမဲ့ရွေးကောက်ပွဲဟာ2010ခုနှစ်ရွေးကောက်ပွဲမှာမဲပေးခွင့်ရခဲ့ကြတဲ့ရိုဟင်ဂျာတွေရဲ့နိုင်ငံရေးဆိုင်ရာအခွင့်အရေးတွေကိုပြန်ပြီးတော့အသက်သွင်းပေးဖို့အခွင့်အရေးတရဖြစ်ကြောင်းသူတို့ဟာ2015ခုနှစ်မှာမဲပေးခွင့်ညှင်းပယ်ခံခဲ့ရသလိုအခုကျင်းပမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုစီးရင်ပေးသူအ ਨੇ စုံ၄ဦးကိုလက်မခံပဲပယ်ချခံရကြောင်းနဲ့ဒါဟာရိုဟင်ဂျာရဲ့အခြေခံအခွင့်အရေးခံစားခွင့်ကိုတားဆီးပိတ်ပင်လိုက်တာဖြစ်တယ်လို့ရိုဒီဗာကပြောပါတယ်။ဒါကြောင့်မြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာရနေရပြန်နိုင်ရေးစစ်မှန်တဲ့ကတိကဝတ်ပြုပေးဖို့1982ခုနှစ်နိုင်ငံသားဥပဒေပြင်ဆင်မှုအပါအဝင်ရိုဟင်ဂျာကိုနိုင်ငံသားအခွင့်အရေးပြန်ပေးဖို့နဲ့ရာဇဝတ်မှုကျူးလွန်သူတွေကိုအပြစ်ပေးရည်ရည်ဖို့အရေးဆောင်ရွက်ပေးဖို့လိုအပ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်ရှင်။ကျောင်းသားကလေးငယ်တန်ပေါင်းများစွာကျောင်းပြန်တက်ဖို့ဆိုင်းပြင်းနေချိန်မှာပဲကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကလေးငယ်တွေနှာခေါင်းစီးတက်ရေးနဲ့ပတ်သက်တဲ့အကြံပြုချက်တွေထုတ်ပြန်လိုက်ပါတယ်။WHO နဲ့ကုလသမဂ္ဂကလေးသင်ငယ်များရန်မုံငွေအဖွဲ့ UNICEF တို့ပူးပေါင်းပြီးကလေးသင်ငယ်တွေအတွက်အသက်အရွယ်လိုက်အကြံပြုချက်ညွှန်ကြားချက်တွေကိုထုတ်ပြန်လိုက်တာလည်းဖြစ်ပြီးအသက်6နှစ်အောက်ကလေးငယ်တွေနှာခေါင်းစီးမတက်သင့်ဘူးလို့ညွှန်ကြားထားပါတယ်။အထောက်အထားနှင်းငယ်အရာလူကြီးတွေနဲ့နှိုင်းဆိုင်ရင်ကလေးငယ်တွေကြားကူးစက်မှုနှုန်းနည်းတယ်ဆိုပေမဲ့အသက်အရွယ်လိုက်ကူးစက်မှုနှုန်းတွေကွာခြားချက်ရှိတာကိုလည်းရရှိထားတဲ့အချက်လက်တွေအရာသိရတယ်လို့ WHO နဲ့ UNICEF အဖွဲ့တွေကပြောပါတယ်။ဒါကြောင့်အသက်6နှစ်က17နှစ်အရွယ်ကလေးတွေကောင်းစီတက်တင်ပေမဲ့လို့လူမှုရေးနဲ့ယဉ်ကျေးမှုဝန်ကျင်အခြေအနေအရထိရောက်မှုရှိမရှိအချက်ကိုထည့်သွင်းစဉ်းစားရမယ်လို့လည်းဆိုပါတယ်။အသက်12နှစ်နဲ့အထက်ကလေးတွေကိုတော့နှာခေါင်းစီးတက်တဲ့အခါမှာလူကြီးတွေလိုက်နာရမယ့်အစီကံတွေအတိုင်းလိုက်နာဖို့အကြံပြုထားပါတယ်။အာရှတစ်လွှာကိုဗစ် -19 ကူးစက်မှုတွေဆက်လက်ဖြစ်ပွားနေပြီးကူးစက်မှုနှုန်းပြန်မြင့်တက်လာတဲ့တောင်ကိုရီးယားမှာဆိုးမျိုးနဲ့အနီးတစ်ဝိုက်ကျောင်းတွေကိုပိတ်ထားပြီးတော့အဝေးတင်စနစ်နဲ့ပြန်ပြီးတော့တင်ကြားပေးနေပါတယ်။အစောပိုင်းကယောဂထိန်းချုပ်ထားနေတဲ့တောင်ကိုရီးယားမှာလက်ရှိကူးစက်သူစုစုပေါင်း 18,000 ကျော်နဲ့သေဆုံးသူ300ကျော်ရှိပါတယ်။အိန္ဒိယမှာဒီကနေ့တည်းအထက်စံချိန်တင်ကူးစက်သူ 6,000 ကျော်နဲ့သေဆုံးသူက840ကျော်ရှိပါတယ်။စုစုပေါင်းကူးစက်သူက3သန်းကျော်နဲ့သေဆုံးသူ 5,800 ကျော်ရှိပါတယ်။တရုတ်နိုင်ငံမှာတော့တက္ကသိုလ်တွေမှာကျောင်းပြန်တက်မဲ့ကျောင်းသားတွေကိုယောဂပိုးစစ်ဆေးမှုတွေလုပ်သွားဖို့ပြင်ဆင်နေပါတယ်။ကျောင်းသား6သိန်းလောက်ကိုယောဂစစ်ဆေးမှုတွေပြုလုပ်သွားမှာဖြစ်ပြီးဒီအတွက်ကုန်ကြစည်တွေကိုတက္ကသိုလ်တွေကကြားခံရမှာဖြစ်တယ်လို့ဘီဂျင်းမြို့စီပင်တာရေးဆိုင်ရာပညာရေးကော်မရှင်ကပြောပါတယ်။တက္ကသိုလ်တွေကိုလာမယ့်စက်တင်ဘာ9ရက်နေ့မှာပြန်ဖွင့်ဖို့စီစဉ်ထားပြီးအတန်းငယ်တွေကတော့ပြီးခဲ့တဲ့လကလေးက85ရာခိုင်နှုန်းလောက်ပြန်ဖွင့်ထားပြီးဖြစ်ပါတယ်။Britain Oxford တက္ကသိုလ်နဲ့ AstraZeneca ဆေးကုမ္ပဏီတို့ပူးပေါင်းဆန်းသက်နေတဲ့ COVID-19 ကာကွယ်ဆေးနဲ့ပတ်သက်လို့လိုအပ်တဲ့အချက်အလက်တွေအလုံးလောက်ရမယ်ဆိုရင်ကာကွယ်ဆေးထုတ်လုပ်ခွင့်ရဖို့ခွင့်ပြုချက်ဒီနေ့ထဲရှောက်ထားနိုင်လိမ့်မယ်လို့ Oxford တက္ကသိုလ် COVID-19 ကာကွယ်ဆေးဆန်းသက်ရေးအဖွဲ့ Director Andrew Pollard ကဒီကနေ့ BBC သတင်းကိုပြောပါတယ်။ American ပြည်ထောင်စုမှလည်းနိုဝင်ဘာရွေးကောက်ပွဲမတိုင်ခင်အမြင့်ဆုံးကာကွယ်ဆေးထုတ်လုပ်အသုံးပြုနိုင်မှုသမ္မတ Trump အစိုးရကကြိုးပမ်းနေကြောင်းဒီသတင်းပတ်အစောပိုင်းက Financial Times သတင်းစာကဖော်ပြခဲ့ပါတယ်။တုံ့တက်နေတဲ့လုံဆောင်နိုင်ခြင်းနည်းလမ်းတစ်ခုကတော့အလားအလာရှိတဲ့ကာကွယ်ဆေးကို American အစားအသောက်နဲ့ဆေးဝါးကုကဲရေးဌာန FDA ကအောက်တိုဘာလနောက်မှာအရေးပေါ်အသုံးပြုခွင့်ပေးဖို့ဆိုတာမျိုးပါဝင်တယ်လို့လည်း Financial Times သတင်းစာမှာဖော်ပြထားပါတယ်။အရေးပေါ်အခြေအနေအရကာကွယ်ဆေးစမ်းသပ်မှုတွေကိုအချိန်ချုပ်ပြီးတော့ထုတ်လုပ်သုံးစွဲဖို့ကြိုးစားလာကြတာဖြစ်ပါတယ်။ဒါပေမဲ့အချက်အလက်တွေကိုဂရုတစိုက်စီမံခန့်ခွဲလုံဆောင်သွားရမှာဖြစ်တယ်လို့ဒီဆေးတွေတကယ်ထိရောက်မှုရှိမရှိအထောက်အထားတွေကိုကောက်ယူစုဆောင်ရမှာဖြစ်တယ်လို့လည်း Director Andrew Pollard ကပြောပါတယ်ရှင်။ င်္ဂါနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြေညာလို့ပြီးမှတော့သတင်းဆောင်မတွေနဲ့အပတ်စဉ်ခန္ဓာတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
ရခိုင်ပြည်နယ်ဘူးတီတောင်နဲ့မောင်တော်မြို့နယ်တွေမှာလက်နက်ကင်တိုက်ပွဲတွေကြားလျှက်ဆက်တပ်အားလိုင်းတွေပြတ်တောက်သွားတာကြောင့်ကာယောဂါနဲ့စစ်ဘေးသိနေတဲ့ဒေသခံတွေခက်တွေ့နေရခြင်းကြောင့်ပြောပြပါမယ်ကျွန်တော်တတ်နိုင်ပါတိုက်ပွဲတွေကြားလက်နက်ကြီးကြီးကြားအောင်ပေါက်ကွေးရကဒါအားလိုင်းတွေပြတ်တောက်ကုန်တာကြောင့်မနေ့ကစပြီးဘူးတီတောင်နဲ့မောင်တော်မြို့နယ်တွေမှာလျှက်ဆက်မိပြတ်တောက်နေတယ်လို့မောင်တော်မြို့နယ်ပြည်နယ်လွှတ်တော်မှဦးမောင်ကပြောပါတယ
်ဘူးတီတောင်ကဒီစစ်တပ်ကစစ်တော်ကြားမှာပေါ့နော်အဲဒီဘက်မှာကျွန်တော်တို့ဒီဒါနဲ့ဒီကြားလို့ဒီအဲ့မိတိုင်ကျတော့ဒီလိုပြရတယ်ငါအဲ့ဒီကြောင့်လည်းသူတို့အားရမင်းကမရတာသူတို့တော့စီပြင်ကြလေအဲ့နေရာကိုစောပေါ်ကရတူသူကလည်းသူ့ရဲ့မျိုးဟာတအားရတာကိုပြီးတော့ဒီမျိုးမျိုးဒေသအခြေအနေကလည်းမကောက်ဘူးလို့ပြောတယ်ခင်ဗျာအဲ့ဒါကြောင့်ကျွန်တော်တို့ဒီမျိုးလူစုတွေတုတ်ဖက်ရောက်နေရတာပေါ့နော်
ကိုရိုနာဗိုင်းရဲ့ကူးစက်မှုတွေမကြသေးခင်ကဆက်လို့မြင့်တက်နေသလိုလက်နက်ကင်တိုက်ပွဲတွေလည်းဆက်လက်ဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာဒေသခံတွေအတွက်အခြေခံလိုအပ်ချက်တစ်ခုဖြစ်တဲ့လျှက်စစ်မှုပြတ်တောက်မှုကြောင့်ခက်တွေ့နေရတယ်လို့လည်းဦးမောင်ဦးကဆက်ပြောပါတယ
်။ဒုက္ခရောက်နေကြတော့မင်းမရှိတော့ဘာလုပ်လို့မရတော့ဘူးလေကျွန်တော်တို့အားလုံးလို့ပြောလို့စားခက်သိဖို့ဗျာမင်းစစ်လို့လည်းမရတော့ဘူးပြီးတော့ကျွန်တော်တို့ဒီပုံနဲ့ပတ်သက်လာရင်လည်းဒီအားပြေဖို့ဟာခက်ခဲကြည့်တယ်အဲ့လိုပုံစံမျိုးတွေပေါ့နော်စားခက်သိဒါကရောက်နေတာအပြည့်တွေကတတိမကြည့်ရတာညတော့တတိမကြည့်ရဘူးလေအမကြည့်ရဘူးညတတိမကြည့်ရဆိုတော့ကျွန်တော်တို့ဒီနေ့ဆက်ကိတ်ကြီးကြီးရတာဆက်ကိတ်ကြီးကြပါလေ
လျှက်စစ်မှုပြတ်တောက်မှုကိုပြင်ဆင်ဖို့တာဝန်ရှိသူတွေကြိုးပမ်းနေပေမဲ့လုံခြုံရေးရာသီဥတုအခြေအနေမကောင်းတာကြောင့်ခက်ကြုံနေရတယ်လို့လည်းမောင်တော်ခင်လျှက်စစ်အင်ဂျင်နီယာရုံတာဝန်ရှိသူတို့ကပြောပါတယ
်နိုင်ငံလုံးရဲ့ပြောရတာသူတို့ဘွားလို့ရာသီဥတုအခြေအနေဒီနေ့ကတော့သူတို့ကရာသီဥတုအခြေအနေနိုင်ငံအခြေအနေရတယ်မသွားနိုင်ဘူးဆိုတော့သူပြောတယ်ကျွန်တော်လိုင်းယောကပြောတာကျတော့တိုင်မှာ40နှစ်နဲ့40တော့အဲ48နဲ့40ကူကြာပြတ်သွားလို့ပြောတယ်ကျွန်တော်တို့ကတော့မမြင်ရတော့ဘာမှမပြောဘူးလေဒီမှာပဲကျွန်တော်ကဘာကြောင့်ဖြစ်တယ်ဆိုတာသူကလည်းတော့ပြင်းနေအခွက်အပြင်းနေအခွက်လည်းအဲ့လိုရောက်ပြီလေ
ရခိုင်ပြည်နယ်မှာအင်တာနက်ဆက်သွယ်မှုတွေပြေဝမရပဲဖြစ်နေရှိမှာပဲဘူးတီတောင်မြို့နယ်မှာလျှက်စမီပြတ်တောက်မှုတွေပါကြုံနေရတာကြောင့်ကိုဗစ် -19 ရောဂါကူးစက်မှုတွေလိုရေးကြီးတဲ့သတင်းရှက်လက်တွေကိုရရှိဖို့ခက်ခဲနေတယ်လို့လည်းဘူးတီတောင်ဒေသခံတဦးဖြစ်တဲ့ကိုထွန်းအေးကပြောပါတယ်
။ဟုတ်ကဲ့ပါကျွန်တော်တို့မိတ်ပြနေတာမနေကောင်ဆွေးနွေးနေတယ်ဘာရောက်လေရောအဲရှင်ကလေးကမင်းတက်တော့ဘလောက်ကျင်းဆိုတော့ကျွန်တော်တို့မသိဘူးနော်။ဘယ်နေရာမှာဘလောက်ဖြစ်တယ်၊ဘယ်နေရာမှာဘလောက်ဖြစ်နေတယ်ဆိုတော့ကျွန်တော်တို့ဟိုတည်တဲ့နယ်လေးမရတော့ကျွန်တော်တို့မင်းမရတော့အခက်ဖြစ်တယ်လို့
။ကျန်းမာရေးဝန်ကြီးဌာနရဲ့ဒီကနေ့မနက်ပိုင်းထိထုတ်ပြန်ရှင်းရရခိုင်ပြည်နယ်မှာတည်ပြုလူနာ80ယောက်ပါဝင်မြန်မာနိုင်ငံမှာရောဂါကူးစက်သူ484ယောက်ရှိနေပါတယ်။ဒေသတွင်းနိုင်ငံတွေမှာတကြောပြန်ရောဂါကူးစက်မှုတွေကြုံနေရတဲ့အတွက်မြန်မာနိုင်ငံမှာလတ်တူရှင်နေမျိုးနဲ့မကြုံရအောင်တည်ထားကြဖို့ကျန်းမာရေးဝန်ကြီးဌာနကတည်ပေးထားပါတယ်ခင်ဗျာ။ကျွန်တော်တက်နိုင်စစ်တွေကလည်းတည်ပြုပို့ထားတာဖြစ်ပါတယ်။
ကိုဗစ်ကပ်ဘေးနဲ့စစ်ဘေးတိရခိုင်ပြည်နယ်မှာအင်တာနက်ဝန်ဆောင်မှုတွေအပြည့်အဝပြန်ပေးဖို့တောင်းဆိုမှုတွေထွက်ပေါ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မအာကနွန်ပါ။မကြာသေးခင်ကစလို့ကိုရိုနာဗိုင်းရပ်ကူးစက်မှုတွေတိုးလာနေပြီးတိုက်ပွဲတွေလည်းဆက်လက်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာကျန်းမာရေးကိစ္စအပါအဝင်အရေးကြီးတဲ့သတင်းအချက်အလက်တွေရရှိနိုင်ဖို့အင်တာနက်ဆက်သွယ်မှုအပြည့်အဝရရေးတက်ကြွလှုပ်ရှားသူတွေတောင်းဆိုနေကြတာပါ။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်တချို့မှာလုံခြုံရေးအကြောင်းပြချက်နဲ့တနစ်ကျော်ကြာအင်တာနက်ဆက်သွယ်မှုပိတ်တာခဲ့ပြီးနောက်ပြန်ဖွင့်ပေးလိုက်ပေမဲ့ 4G မြန်နှုတ်မြင့်အစီမဟုတ်ပဲ 2G အစိတ်ကိုရာပေးထားတဲ့အတွက်အရေးကြီးတဲ့သတင်းချက်လက်တွေမရနိုင်ပဲဖြစ်နေတယ်လို့လည်းလွတ်လပ်စွာဖော်ထုတ်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့အတန်းအဖွဲ့အမှုဆောင်ဒါရိုက်တာမောင်ဆောင်ခါကပြောပါတယ်
ဒီလူလူအနေနဲ့ဒီ update information တွေကိုအချိန်နဲ့တပြေးညီမရရှိဆိုပြီးဒီယောဂကိုပြန့်နှံ့နိုင်ကြီးကုဆတ်နိုင်ကြီးကပို့ပြီးတော့များသွားတယ်။အဲတရင်ချက်လက်ရရှိမှုကဒီချိန်မှာအရင်ရက်ကပို့ပြီးတော့ကိုအရေးကြီးလာတယ်လို့ကျွန်တော်တို့ကမြင်နေတယ်။အဲကြောင့်မလို့ဒီ information တွေကိုအမြင်ပေါ်ပေါ်နှိမ့်နေအောင်ကြီးကျင်းနိုင်မှုကျွန်တော်လူလူကအချိန်နဲ့တပြေးညီချက်လက်တွေရရှိပြီးတော့ဒီယောဂပို့ရဲ့အန်ဒီယားနေပြီးတော့ကာကွယ်နိုင်မှုဒီ internet ပို့ကြည့်ဉာဏ်နှောင်းကိုအမြင်ကိုပြန်လည်ပြီးအပ်ဖို့ကျွန်တော်တို့ကဒီနေ့တောင်းဆိုရတဲ့ဖြစ်ပါတယ်
လူတို့ကျမရဲ့အတွက်အင်တာနက်ဆက်သွယ်မှုကိုအပြည့်အဝပြန်လည်ဖွင့်လှစ်ပေးဖို့လဲအတန်းအဖွဲ့ကဒီနေ့ပဲကြေညာချက်သဆောင်ထုတ်ပြန်တိုက်တွင်းခဲ့တာပါအင်တာနက်ဖြတ်တောက်မှုတွေကိုတိလက်စမ်းပိုင်းမှာပဲပြန်ဖွင့်ပေးလိုက်ပေမဲ့သူကြီးဆက်သွယ်မှုကိုရာရရှိနိုင်တာကြောင့်အင်တာနက်မတုံ့နိုင်သေးဘူးလို့လဲရခိုင်ပြည်နယ်မြောက်ဦးမြို့ကတော်နီလာတန်းကပြောပါတယ
်အဝိုင်းရင်းနေနေတဲ့ဟိုပုံကြီးလေးမပေါ်ဘူးပါစာရီအောင်ဖဲလို့မရဘူးသမီးတို့ဖုန်းအားဆိုရင်အင်တာနက်ကဤပဲကြရင်ဤဆိုရင်ဘာမှလုပ်လို့မရဘူး
အခုလက်နက်ကန်အဖွဲ့နဲ့တမတော်ကြာတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တဲ့2019ခုနှစ်ကစလို့ရခိုင်ပြည်နယ်ကြောက်တော်မြောက်ဦးမင်းပြမြေပုံရတက်တောင်ဦးတီတောင်ပုံနာကျွန်းနယ်ချင်းပြည်နယ်ကပလဝမြို့နယ်တွေမှာလှုံ့ဆော်ရေးအကြောင်းပြချက်နဲ့အင်တာနက်လိုင်းတွေပိတ်ထားခဲ့တာပါ
ဒါပေမဲ့လည်းအင်တာနက်အဆက်အသွယ်ဖြတ်တောက်မှုကြောင့်ကောင်းကျိုးထက်ဆိုးကျိုးတွေကတော့ပုံများနေတဲ့လို့လည်းအတန်ဖွဲ့ကမောင်းဆောင်ခကပြောပါတယ်။ရဲ့အချိန်မှာကြတော့လူကြီးရဲ့အကူအညီကဒီအင်တာနက်ဖိတ်ထားတဲ့အတွက်ပို့ပြီးတော့ထိခိုက်မျက်နှာမှုပုံများလာပဲရှိတယ်။တိုးတက်ကောင်းမွန်လာတာဘာတစ်ခုမှရှိမနေဘူး။ဒါကလည်းဒီတိုင်းကြည့်ပြီးသားသိချပါပဲ။အဲ့တော့လူကြီးရဲ့အကူအညီကလည်းလူကြီးရ
COVID ကရောဂါကြုံနေရတဲ့အချိန်မှာအင်တာနက်ဆက်သွယ်မှုတွေအပြည့်အဝမရတဲ့အတွက်လူထုကျန်းမာရေးအတွက်စိုးရိမ်ကြောင်းလဲဒေသခံနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ရခိုင်အမျိုးသားပါတီကမကြသေးခင်ကပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။အလားတူလူအခွင့်အရေးအဖွဲ့တွေကလည်းရခိုင်ပြည်နယ်မှာအင်တာနက်ဆက်သွယ်မှုတွေကန့်သတ်ထားတာအဆုံးတတ်ဖို့လဲတိုက်တွန်းနေကြပါတယ်။ကျွန်မအကနွန်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။
ကင်မရာကအပြည့်အကာလာတလထပ်မံတက်တန်းတူကြောင့်ကြီးညာလိုက်ပြီးမဲ့တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ဒေသမပါဝင်တဲ့အပေါ်တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့နိုင်ငံရေးသုံးသပ်သူတွေရဲ့အမြင်ကိုပြောပြပါမယ်။ကျွန်တော်မိုးစော်ပါ။ကင်မရာကကိုဗစ် -19 ကာကွယ်ထိန်းချုပ်ကုသရေးနဲ့ထောက်ရငင်းချမ်းရေးအတွက်ရည်ရွယ်ပြီးစက်တင်ဘာလကုန်ထိတက်တန်းတလတိုးမြင့်ကြောင့်ကြီးညာခဲ့ပေမဲ့အကြမ်းဖက်အဖွဲ့တွေရှိတဲ့နေရာမပါဝင်ဘူးလို့ပြောဆိုထားပါတယ်။ဒီအတွက်လည်းအစိုးရကအကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ထားတဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့နဲ့ ARSA အဖွဲ့တွေလှုပ်ရှားရာရခိုင်ပြည်နယ်ပါဝင်မှာမဟုတ်တဲ့အတွက်တစ်ဖက်သက်အပြည့်အကျဉ်းချက်ဟာအကျိုးမရှိနိုင်ဘူးလို့ AA နဲ့မဟာမိတ်ဖြစ်တဲ့ TNLA ခေါ်တန်းပလောင်အဖွဲ့ကပြန်ကြားရေးတာဝန်ခံဘုံမူတအိုက်ကျော်ကပြောပါတဲ့
ဒီကဒီရုပ်ချုပ်ပြန်ပညာတိုင်းဒီဒီကဒီအလို့ရှားတဲ့ဒီရခိုင်ပြည်နယ်ပဲအမပါဘူးအဲဒီမှာကျွန်တော်ကြာချလိုက်တာတကယ်လို့ဖြစ်တယ်မဟုတ်ဘူးရှိရတယ်တကယ်ကြီးတကယ်ဖြစ်နေတာအားဒီရခိုင်မှာပြတယ်မနော်အဓိကတော့အဲဒီပြင်းထန်တဲ့နေရာမှာဟိုဒီစောပြီးပြီးရခိုင်ရဲ့ကျင်းမပြောတယ်ဒီတာအဲ့လိုတကယ်ပြင်းထန်တာလည်းရှိတယ
် AA ရခိုင် TNLA တအန်းပလောင် MNDA ကိုကန်နဲ့ KIA ကချင်အဖွဲ့တွေဟာ NCA ခေါ်တနိုင်ငံလုံးဆိုင်ရာအပြည့်အစုံချုပ်မှာမပါဝင်သေးပဲအစိုးရနဲ့နှစ်ဖက်အပြည့်အစုံချုပ်လက်မှတ်ရေးထိုးရေးအတွက်ဆွေးနွေးနေစမဟာမိတ်အဖွဲ့တွေဖြစ်ပါတဲ့ AA TNLA MNDA အဖွဲ့၃ဖွဲ့ပါဝင်တဲ့ညီနောင်မဟာမိတ်အဖွဲ့ကလည်းစက်တမအကျဉ်းဖြစ်အပြည့်ရတက်တန်း၃လတိုးမြင့်ချောင်းကိုဒီနှစ်ဇွန်လ၁ရက်နေ့ကကြေညာထားပြီးဒီကြေညာချက်ဟာဩဂုတ်လကုန်ထိဖြစ်ပါတယ်တက်တန်းထက်တိုးမတိုးကတော့ပြန်လည်ဆွေးနွေးပြီးထုတ်ပြန်မှာဖြစ်ကြောင်းလဲ TNLA ပြောခွင့်ရသူကပြောဆိုထားပါတယ် NCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ NMSP မွန်လက်နက်ကိုင်အဖွဲ့ရဲ့ဗဟိုအလုံးမှုဆောင်ကော်မတီဝင်နိုင်အောင်မငေးကတော့တက်မော်ရဲ့အပြည့်အကျဉ်းညာချက်ကိုကြိုဆိုလိုက်ပေမဲ့လက်တလောတက်မော်နဲ့တိုက်ခိုက်နေတဲ့ AA အဖွဲ့အပါအဝင်အားလုံးပါဝင်ရေးအတွက်လည်းအခုလိုတိုက်တွန်းပါတယ
်စစ်စွာရတဲ့ကျင်းညာတာကတော့ကျွန်တော်တို့အမြဲတမ်းပဲကြိုဆိုတယ်ဒါပေမဲ့ AA မပါဘူးဆိုတော့သူတို့မဖြစ်တော့ဒါကျွန်တော်တို့ကလည်းပါစေချင်တယ်ပေါ့ AA ပါမှပဲပို့ပြီးတော့တင်ရမယ်ဘုရှင်စကူဝေးကလာချင်းဖြစ်တော့ဟုတ်ပြီတော့ဒါပါတိတယ်ဗော။အဲကြောင့်တဘောတမတော်ရောဆွေရလို့တော်ရောဒါသဘောထားကြီးမှုကိုပြရမယ်ပြတိတယ်ကျွန်တော်တို့ရဲ့သဘောထားမျိုးပေါ့
။တမရဘကအရင်အပြည့်ရကြီးညာချက်တွေမှာအေးအေးမပါဝင်တဲ့အတွက်တိုက်ပွဲတွေမရဆိုင်ခဲ့ကြောင်းဒါကြောင့်တမရအနေနဲ့နီလန်တိရှာဖွေတင်ကြောင်းလဲအကြံပြုပြောကြားပါလေ။နိုင်ငံရေးလေးလာသုံးသပ်သူဦးမောင်မောင်ဆိုးကတော့ကိုဗစ်ရောဂါဖြစ်ပွားချိန်တိုက်ပွဲတွေမရဆိုင်တဲ့အတွက်ကရောဂါထိန်းချုပ်ဖို့ခက်ခဲနိုင်ကြောင်းသုံးသပ်ပြောဆိုပါတယ်
။ဟောစစ်တွေများဦးလို့ဒီကိုဗစ် -19 ရောဂါကူးစက်မြန်နှုန်းမြင့်နေတဲ့နေရာတွေမှာစစ်ပွဲမရတဲ့အတွက်ကြောင့်မလို့ဒီရောဂါကုသကာကွယ်ထိန်းချုပ်ဖို့ဟာလည်းတော့အဟန္တာရှိနေမှထင်ပါတယ်။လောလောဆယ်ဟိုဒီအင်တာနက်မြန်နှုန်းမြင့်နေဖွင့်မပေးနိုင်တဲ့အတွက်ကြောင့်မလို့သတင်းချက်လည်းမျှဝေတာကောဒီကုသကာကွယ်ရေးနဲ့ပတ်သက်ပြီးတော့လမ်းညွှန်ချက်ပေးဖို့မှာအကန့်အသတ်တွေအများကြီးရှိနေတွေ့ရပါတယ
်အစိုးရနဲ့ AA အပါအဝင်မဟာမိတ်တွေအကြားနှစ်ဖက်အပြည့်အစုံချုပ်လက်မှတ်ရေးထိုးရေးအတွက်ဆွေးနွေးတာတွေဟာလဲဒီနှစ်စံကြဲကရက်တက်နေခဲ့တာဖြစ်ပါတယ် လက်ရှိအပြည့်အကျညာချက်မှာအေအေကိုချန်လက်ထားတာဟာကျန်မဟာမိတ်အဖွဲ့တွေနဲ့ဆက်ဆံရေးအပေါ်တည်ရောက်မှုရှိနိုင်တယ်လို့ဇွန်နွေပွဲအောင်မြင်ဖို့ဆိုရင်အေအေကိုနိုင်ငံရေးအရာထွက်ပေါက်ပေးဖို့လိုအပ်မယ်လို့လည်းဦးမမောင်စိုးကသုံးသပ်ထားပါတယ်။ကျမ်းမတော်က2018ခုနှစ်ဒီဇင်ဘာလကနေ2019ခုနှစ်စက်တင်ဘာလအထိငင်းချမ်းရေးဇွန်နွေဖို့အတွက်စစ်တိုင်းဌာနချုပ်၅ခုနယ်မြေမှာ6လတာအပြည့်အကျညာခဲ့ဘူးပါလေ။အဲ့လိုကြီးညာခဲ့စဉ်ကလည်းရခိုင်ပြည်နယ်မပါဝင်ခဲ့ပါဘူးကုလသမဂ္ဂအတွင်းမှုချုပ်နဲ့မြန်မာနိုင်ငံအခြေစိုက်တန်တမန်တွေကတော့ကာယောဂကာလမှာတိုက်ခိုက်မှုတွေရစဲထားကြဖို့တိုက်တွန်းခဲ့ဘူးပါတဲ့ကျွန်တော်မိုးစော်ရန်ကုန်ကသတင်းပေးပို့တာဖြစ်ပါတယ်
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်နှီးမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ကျွန်တော်ဝင်းမြင့်ပါရွေးကောက်ပွဲစောင့်ကြည့်ရေးအဓိကအရသာအဖွဲ့တစ်ခုကိုအရင်ခွင့်ပြုမယ်ပြောပြီးမှအခုမပြုနိုင်တဲ့သဘောရွေးကောက်ပွဲကော်မရှင်ကပြောင်းပြီးကန့်သက်စာပို့လာတယ်လို့ဒီအဖွဲ့ခေါင်းဆောင်ကဆိုပါတယ်ဒီကန့်သက်စာမလာခင်အရင်3ရက်တုန်းကနေပြီးတော့ဆွေးနွေးပွဲမှာအစင်းအဖွဲ့မှတ်ပုံတင်လျှောက်စာတင်ပြီးရင်စောင့်ကြည့်ခွင့်ရတဲ့သဘောပြောပြီးမှအခုတော့အစင်းအဖွဲ့မှတ်ပုံတင်လုံးဝရပြီးမှသာရမယ်လို့ပြောင်းပြောလာကြောင်းဒီပေ့စ်အဖွဲ့ခေါင်းဆောင်ကဆိုပါတယ်ဒီပေ့စ်ကရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့အမှုဆောင်ရာရှိချုပ်စိုင်းရဲကျော်စာမြင့်ကိုမေးထားပါတယ် UEC လို့ခေါ်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နေနဲ့အခုလို့ဆုံးဖြတ်ချက်ပြောင်းလာတာကိုဒီကနေ့သောက်ကြနေ့ဩဂတ်21ရက်နေ့မှာအကြောင်းကြားလာတာလို့ဆိုင်ရဲကျော်စွာမြင့်ကဆိုပါတယ်။ဒီဆုံးဖြတ်ချက်ကြောင့်ရွေးကောက်ပွဲစောင့်ကြည့်မယ်အဖွဲ့အတော်များများစောင့်ကြည့်ခွင့်မရဖြစ်သွားနိုင်တယ်လို့အခုလိုဆိုပါတယ
်။ဒီရွေးကောက်ပွဲစောင့်ကြည့်လေ့လာမှုနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ထပ်ပြီးတော့မှတင်သွင်းတဲ့အခါမှာရွေးကောက်ပွဲကော်မရှင်ကအကြောင်းပြန်လာကတင်ပွဲမှုပုံတင်ခွင့်ပြုချက်ရရှိပြီးမှစောင့်ကြည့်ရခွင့်ပေးမယ်လို့အကြောင်းပြန်ပါတယ်။ဆိုတော့အဲ့ဒါဟာဒီရွေးကောက်ပွဲစောင့်ကြည့်လေ့လာမှုအတွက်ကိုကြည့်မရအဟံတားလို့ယူဆတယ်2015မှာရော19မှာရော18မှာရောဒီလိုမျိုးကန့်သက်ချက်မျိုးမရှိခဲ့ဘူးခု2020ကျတော့မှကျွန်တော်တင်းဖွဲ့မပုံတင်ကွန်ပျူတာရရှိပြီးမှစောင့်ကြည့်တဲ့ကောင်ရှိမယ်ဆိုတာကျွန်တော်တို့ page အဖွဲ့အတွက်တင်မှာမဟုတ်ပါဘူးတခြားအရက်ဖက်အဖွဲ့စီးတော့ပါဒါကြီးမတဲ့အဟံတားလို့ကျွန်တော်မြင်ပါတယ
်အဲ့ဒီတော့ဒီဆုံးဖြတ်ချက်ကိုရွေးကောက်ပွဲကော်မရှင်ကဥပဒေအရလုတ်တာလားလို့မေးရမှာဆိုင်းရဲကျော်စွာမြင့်ကကော်မရှင်သဘောနဲ့သာလုပ်ပုံရတယ်လို့အခုလိုဝေမှန်လိုက်ပါတယ
်ဆိုတော့ဒါကကော်မရှင်ကဆုံးဖြတ်တာဒီဥပဒေနဲ့ပတ်သက်တော့ကျွန်တော်တို့ကမေးရမှာကဒီတင်းဖွဲ့မှတ်ပုံတင်ဥပဒေမှာကဘာပြောထားလဲဆိုရှင်မှတ်ပုံတင်ထားတဲ့အဖွဲ့အစည်းနေနဲ့ပြည်တွင်းနဲ့ပြည်ပအထောက်ပံ့တွေကိုလက်ခံရယူပိုင်ခွင့်ရှိတယ်လို့ကျွန်တော်ဆိုထားတာ။ဒါပေမဲ့မှတ်ပုံမတင်ထားတဲ့အဖွဲ့တွေနေနဲ့လက်ခံခွင့်ရတယ်မရဘူးညှင်းထားတာမရှိဘူး။ဆိုတော့ဥပဒေမူပေါင်းရတာဟာအဲ့ဒီပဲဖွင့်ရမကိစ္စပဲ
ဒီနေရာမှာအရင်အဖက်ကပဲပြန်ခွင့်ပြုချက်ပေးမယ်လို့ဖုန်းနဲ့ပြောလာပြီးနေပြည်တော်မှာလည်းသွားဆွေးနွေးရမှာသဘောတူတယ်လို့ချက်ခဲ့ပြီးမှအခုဘယ်လိုပဲပုံပြောင်းသွားရလဲလို့မေးရမှာဆိုင်းရဲကျော်စွာမြင့်ကသူလည်းနားမလည်နိုင်တော့ဘူးလို့အခုလိုရှင်းပြပါတယ
်ဩဂတ်လ15ရက်နေ့မှာကျွန်တော်တို့အကြောင်းကြားတာကတော့ပေ့စ်အဖွဲ့ကိုစောင့်ကြည့်ရခွင့်ပြန်လဲပေးအပ်မယ်ဒါကြောင့်မို့လို့အင်ကာနေ့16ရက်နေ့ကိုလာခဲ့ပါလို့ဖုန်းဆက်ပြီးတော့မှအကြောင်းကြားကြောင့်ကျွန်တော်ဩဂတ်လ16ရက်နေ့ကိုသွားတယ်ဩဂတ်လ16ရက်နေ့မှာတော့ညင်ကြိုင်းမှုချုပ်အပါအဝင်ခုံရုံးကတာဝန်ရှိတဲ့သူတွေနဲ့ကျွန်တော်ရုံးဖွဲ့နဲ့တွေ့တဲ့အခါမှာဒီစောင့်ကြည့်ရခွင့်ကိုပြန်ပေးမယ်ဒါပေမဲ့စောင့်ကြည့်ရခွင့်အတွက်ကိုအသင်းဖွဲ့လျှောက်ထားကြောင်းပုံစံ၅ရလို့ရှိလို့ရှိရင်ရပါပြီဒါဆိုရင်အဆင်ပြေပါပြီဆိုပြီးတော့ကျွန်တော်တို့ကိုပြောတဲ့ကြောင်ကျွန်တော်တို့ကအဲ့ဒါကိုသဘောတူတယ်ကော်မရှင်စီကနေပြီးတော့မထောက်ခံစာနဲ့ကျွန်တော်တို့သွားလျှောက်တယ်လျှောက်တဲ့အခါမှာပုံစံ၅ရအတွက်ကျွန်တော်တို့ပုံစံ၅ကိုသွားပေးတဲ့အခါမှာတော့ကျွန်တော်တို့21ရက်နေ့မှာကျွန်တော်တို့ပြန်ပြီးကြောင်းကြလာတာကတော့တင်းဖွဲ့မပုံတင်ရပြီးမှသာဆုံးဖြတ်ချက်ကိုပေးနိုင်မယ်လို့ပြောတယ်ဆိုတော့ဒီကြားထဲမှာဆုံးဖြတ်ချက်တွေဘလို့ပြောင်းတယ်တော့ကျွန်တော်မပြောတော့
တကယ်တော့အခုလို့ရွေးကောက်ပွဲစောင့်ကြည့်ခွင့်ခက်ခဲသွားချိန်ဟာနိုင်ငံရေးပါတီ30ကျော်ကလည်းရွေးကောက်ပွဲကော်မရှင်ရဲ့တရားမျှတမှုအပေါ်စိုးရိမ်ပြီးပြီးခဲ့တဲ့နှစ်ပတ်သောကြာဩဂတ်14ရက်နေ့ကပဲတက်မတော်ကာကွယ်ဦးစီးချုပ်ကိုသွားအကူအညီတောင်းချိန်နောက်ပိုင်းမှာဆက်ဖြစ်လာတာပါ အခုလိုအခြေအနေကြောင့်ရွေးကောက်ပွဲစောင့်ကြည့်ရဖွဲ့တွေမရှိရင်ရွေးကောက်ပွဲပေါ်ဘယ်လိုရက်ခံနိုင်မှာလဲလို့မေးရမှာဆိုင်းရဲကျော်စွာမြင်တာပဲ
ဒီလာမယ့်2020ရွေးကောက်ပွဲဟာနိုင်ငံရေးရအကဲဆက်တဲ့ပြင်ပြိုင်မှုအင်မတန်ကြီးတယ်နိုင်ငံရေးရဘယ်မလိုက်တဲ့လွတ်လပ်တဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာတဲ့အဖွဲ့တွေမရှိဘူးဆိုလို့ရှိရင်ရွေးကောက်ပွဲဖြစ်စဉ်ပေါ်မှာယုံကြည်မှုတည်ငြိမ်မှုကိုပြည်တည်ဖို့အရန်ခက်လိမ့်မယ်ဆိုတော့အကျိုးဆက်အနေနဲ့ကတော့ရွေးကောက်ပွဲရလဒ်ရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးမှာအငင်းပွားစရာကြီးများမယ
်အခုလိုအချိန်မှာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလှသိန်းဘက်ကတော့ဇူလိုင်လ18ရက်တုန်းကရတအဖွဲ့တွေနဲ့ဆွေးနွေးရမှာကော်မရှင်ကိုအချက်လက်ရှာမတိုက်ခိုက်ကြဖို့နဲ့မချိနဲ့ရင်တရားစွဲပါလို့ပြင်းပြင်းထန်ထန်ပြောခဲ့ပါတယ်ခင်ဗျာကျွန်တော်ဝင်းမြမှာ
နိုင်မရွေးကောက်ပွဲမှာမဲပေးခွင့်ရကြပြီမဲ့မတန်ဆန်းသူရေးတက်ကအရင်ကတည်းကပိုများလာပြီမဲ့မဲပေးခွင့်ပြည့်ဝမရမှာကိုမတန်ဆန်းသူရေးလှုပ်ရှားသူတွေစိုးရိမ်နေတဲ့ကြောင်းပြောပြပါမယ်ကျွန်တော်ထောက်ခံပါလာမယ့်ရွေးကောက်ပွဲမှာမဲပေးခွင့်ရှိတဲ့မတန်ဆန်းသူရေးတွေဟာ2015ခုနှစ်ရွေးကောက်ပွဲမှာယာကနန်းတာရှိခဲ့ပြီမဲ့ဒီနှစ်မှာတင်းရင်းလောက်ထိတိုးတက်လာတယ်လို့မတန်ဆန်းသူရေးလှုပ်ရှားသူတွေကပြောပါတယ်ဒါပေမဲ့လေရွေးကောက်ပွဲမှာလက်တွေ့ပါဝင်မဲပေးနိုင်မယ့်အခြေအနေရှိမရှိဆိုတာကိုတော့စင်ခုံမှုတွေရှိနေတော့မယ်လို့မတန်ဆန်းသူအရေးဆောင်ရွက်နေတဲ့ရွှေမင်းသားဖောင်ဒေးရှင်းဥက္ကဋ္ဌဦးမြတ်သူဝင်းကပြောပါတယ်
2015တော့ဈေးကြတာ900လောက်ပဲပြေးရတာကျွန်တော်ကစဉ်းစားတာဒီတသိန်းကျော်ပြင်မဲ့ဒီတသိန်းကျော်ဝင်မဲ့ရုံကိုတကယ်တော့ရောက်ပါမလားပေါ့နော်အဲဒီကမဲစင်းမှာတော့တသိန်းကျော်ပါပါပြီပေါ့အဲ့တော့မဲစင်းမှာပါတယ်ဆိုရတဲ့ဒါအောင်မင်းမှုပေါ့ဗျာကတော့9000ကျော်နဲ့10000ကျော်ကိုတသိန်းကျော်ဒါပေမဲ့သူတို့အောက်တိုဘာနောက်စက်တင်ဘာလောက်မှထပ်ပြီးတော့ထုတ်မယ်မဲစင်းနဲ့မှာတော့ဒီတက်ပုံများလာမှာပေါ့အဲ့တော့အဲ့လူတွေကိုတော်တော်များများမဲယုံတွေရောက်ဖို့တည်းကျွန်တော်ကြိုးစားရမှာနည်းသူတို့ကစိန်းတော့ပါပြီမဲယုံမရောက်မှလည်းကျွန်တော်စိတ်ကူပါ
မဲပေးခွင့်ရှိတဲ့မတန်ဆွမ်းသူဦးရီဟာရန်ကုန်တိုင်းမှာ1000ကျော်နဲ့မန္တလေးတိုင်းမှာ900ကျော်ရှိပါတယ်။မန္တလေးတိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဖြစ်သူဦးရှိန်ဝင်းကတော့မတန်ဆွမ်းသူတွေရွေးကောက်ပွဲမှာမဲပေးနိုင်အောင်စီစဉ်ထားတယ်လို့ပြောပါတယ
်။မတန်ဆွမ်းများတဲ့ရက်ွက်တို့ရွာတို့မှာကျွန်တော်တို့ဟောပေါ့။တွန်းလဲဆိုလားတွန်းလဲလေးနဲ့တက်နိုင်အောင်ပေါ့။ဒီတိုင်းသွားနိုင်တဲ့လူကျတော့ဂျူရန်လေးပေါ့။လောက်ကောက်တို့ပေါ့လို့လို့လို့ပါပဲဗျ။အဲ့ဒါအဲ့လိုအကူအညီလေးတွေနဲ့မဲပေးဖို့လှုပ်ပေးထားပါတယ်ဗျ။
မဲပေးခွင့်ရမယ့်မတန်ဆွမ်းသူဦးရီတိုးတက်လာခြင်းမှာရွေးကောက်ပွဲလုပ်ငန်းရှင်နဲ့ပတ်သက်တဲ့သတင်းချက်လက်တွေရရှိဖို့လိုတယ်လို့လည်းမတန်ဆွမ်းသူတွေရေးလှုပ်ရှားသူတွေနဲ့ရွေးကောက်ပွဲစောင့်ကြည့်လှုပ်ရှားသူတွေကပြောပါတယ်။ရှင်မင်းသားဖောင်ဒေးရှင်းမြန်မာဥက္ကဋ္ဌဦးမြတ်သူဝင်းကတော့ရွေးကောက်ပွဲမှာရှင်ပြိုင်မဲ့နိုင်ငံရေးပါတီတွေနဲ့ပတ်သက်တဲ့သတင်းချက်လက်တွေမှန်မှန်ကန်ကန်ရရှိဖို့အရေးကြီးတယ်လို့မြင်ပါတယ
်။ဘယ်လိုမဲပေးရမလဲဆိုတာတည်းဘသူ့ကိုမဲပေးရမလဲဆိုတဲ့သူတို့ရဲ့စဉ်းစားဆင်ခြင်တုံးပြရလို့ကျွန်တော်တို့ပေးချင်တာလေ။အဲ့တရင်ချက်လက်ကပါတီတွေမှာလည်းမတန်ဆန်းမှုနဲ့ပတ်သက်လို့ဘယ်လိုမူဝါဒတွေရှိတယ်လဲသူတို့ပေးတဲ့ message တွေကျတော့မတန်ဆန်းတွေကိုတကယ်ရောက်ရလားကျွန်တော်တို့သွားတာသွားပေးတယ်လှလို့ပေးခဲ့တာလားသူများပေးလို့ပေးတာလားတကယ်ရောဟိုဝါသူ့ကိုကြိုက်လို့ပေးတာလားပေးတယ်လို့ပေးတာလားဆိုတဲ့ဟာတွေအားကျွန်တော်တို့လည်းရအဲ့တော့မဲရုံရောက်နေပြီးတာပဲမောင်းသွင်းပလိုက်တာဖြစ်ကျွန်တော်တို့ကမှတ်ကဲနဲ့မဲဖြစ်ဖို့ကျွန်တော်တို့ရတာပေါ့နော်ဘာလို့တော့ဒီအရွေးတစ်ခုပါတော့ပါလောင်တော့အတင်းလို့တော့ပါပဲပြီးတော့ဟိုဝေးလေးလေးနဲ့ဥရောကြော်ရောလည်းဖြစ်ဖြစ်တယ်ပေါ့နော်အဲဒီလိုမျိုးကျွန်တော်ကခိုင်မာတဲ့မဲဖြစ်ဖို့ကျွန်တော်တို့လိုလားတာပေါ့နော်အဲ့ဒါမျိုးပ
ါရွေးကောက်ပွဲစောင့်ကြည့်လေးလာရေးအဖွဲ့ဖြစ်တဲ့ကနောင် Institute Director ကုတန်းမြတ်စွန်းကလည်းလာမယ့်ရွေးကောက်ပွဲမှာလူလူချေပြုတ်ဖွဲ့စည်းတွေပါဝင်ခွင့်အားနည်းနေတဲ့အတွက်မတန်ဆွမ်းသူတွေကိုအကူအညီပေးအားနည်းမှာကိုစိုးရိမ်နေပါတယ်
ပြည်သူတွေကပူအောင်ပါဝင်မှုကိုသိကြရရင်ဒီမျိုးသူတွေပြူကြတာမတွေ့ရအဲဒါဒီမတဆွမ်းအဲနေပညာပေးမှုကိစ္စရနေပြန်ချိန်ရရင်အဲ့တော့ဒီပြည်သူတွေရဲ့ဒီလူောက်ကွန်မှာပါဝင်မှုကအရင်ကြီးအားမကောင်းတဲ့အတွက်ပညာပေးအခမ်းအနားတွေရောတော့အားနည်းတယ်လို့ယူဆရရနေပြီးတော့နောက်တစ်ချက်ကောင်းချက်ချလိုက်ရတာကိုဗစ်ဖြစ်နေတဲ့အတွက်မို့ဒီပညာပေးမှုတွေအတူတူလှုပ်ရှားဆောင်ရွက်မှုတွေကအားနည်းတယ်လို့ပြောလို့ရတယ်ဆိုတော့ကိုဗစ်ဖြစ်နေတဲ့အတွက်မို့ကိုပွဲဒီကိုတော့သူပြတာအခုဒီနေ့လို့ထုတ်ပြတာတွေတော်တော်လေးကိုဖြစ်ခဲတယ်တွေ့ရတယ်ပေါ့နော
်မတန်ဆန်းတွေလဲကူမဲပေးဖို့အတွက်မှတ်ပုံနေမရှိပါကမတန်ဆွမ်းပွဲကျရဲ့ထောက်ခံချက်တွေနဲ့မဲပေးနိုင်လို့မဲယုံတွေကလည်းမြင်းကြီးဓာတ်တွေမှာထားရှိဖို့ဆောင်ရွက်ထားပါတယ်အခုလာမယ့်ရွေးကောက်ပွဲမှာတော့တနိုင်ငံလုံးအနေနဲ့ပဲခူးတိုင်းနဲ့ရန်ကုန်တိုင်းမဲစင်တာနေမြေတွေကနေလွတ်တော်ကိုယ်စားလှယ်လောင်းဖြင့်မတန်ဆွမ်းသူ၃ဝင်ရောက်ရှင်ပြိုင်မှာလည်းဖြစ်ပါတယ်ခင်ဗျာ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ် အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါလိမ့်ရှင
်။အမေရိကန်ပြည်ထောင်စုမြောက်ကာရိုလိုင်းနာပြည်နယ်ရှာလော့တ်မြို့မှာ Republican Party ကိုယ်စားလှယ်တွေတွေ့ဆုံပြီးသမ္မတဒေါ်နယ်ထရန့်ကိုနိုဝင်ဘာသမ္မတရွေးကောက်ပွဲမှာဝင်ရောက်ယှဉ်ပြိုင်မဲ့ပါတီကိုယ်စားပြုသမ္မတလောင်းအဖြစ်ဒုတိယကြိမ်တရားဝင်အဆိုပြုလိုက်ပါတယ်။ Corona Virus ကူးစက်မှုတွေကြောင့်အမေရိကန်ပြည်ထောင်စုကမ္ဘာမှာတည်ဆောက်မှုအများဆုံးနိုင်ငံဖြစ်နေတဲ့အချိန် Republican Party ညီလာခံကိုခါတိုင်းနဲ့မတူပဲအကျဉ်းချုပ်ပြီးကျင်းပတာပါနိုင်ငံတော်ကကိုယ်စားလှယ်300ကျော်ကိုသာဖိတ်ကြားပါလေ VOA သတင်းတောက် RS Osavadi ရဲ့သတင်းလောကိုတင်ပြပါမယ်ကျွန်တော်ဒိတ်ထိုင်ဦးပါ COVID-19 ရောဂါ Corona Virus ဖို့ကိုတရုတ် Virus လို့သမ္မတ Trump ကသုံးလုံးပြီးဒီယောဂဖြစ်ပွားမှုတွေမရှိခင်ကတန်းကြီးရဲ့စီးပွားရေးဟာတမိုင်းမှာမကြုံစဘူးတိုးတက်ခဲ့တယ်လို့မနေ့ကရှာလော့တ်မြို့မှာပြောတဲ့ညီလာခံပထမနေ့မင်းကွန်းမှာသမ္မတထရန့်ကပြောပါတယ်ဒီမိုကရက်တစ်ညီလာခံအပြည့်နောက်တစ်ပတ်မှာရီပဘလစ်ကန်ပါတီညီလာခံကိုကျင်းပတာပါ COVID-19 ယောဂကူးစက်မှာဆိုရင်ပြီးစားရိုက်ကနေမဲပေးတဲ့စနစ်ကိုကျင့်သုံးဖို့ဒီမိုကရက်တစ်ပါတီဘက်ကအဆိုပြုချက်ပေါ်မှာအငင်းပွားမှုတွေရှိနေတဲ့အချိန်လေးဖြစ်ပါတယ်သမ္မတဒေါ်နယ်ထရန့်ကတော့မဲမတမာမှုတွေဖြစ်လာနိုင်တဲ့ဆိုပြီးသတိထားဖို့လိုတဲ့အကြောင်းမနေ့ကမင်းကွန်းမှာဝေဖန်သွားပါလေ
We have to be very very careful and you have to watch every one of you have to watch because bad things happened last time with the spying on our campaign and that
ကျွန်တော်တို့အားလုံးစိတ်ကိုသတိထားဖို့လိုပါတယ်များတို့စောင့်ကြည့်ကြဖို့လိုပါတယ်ပြီးခဲ့တဲ့တစ်ခေါက်ကျွန်တော်တို့မဲဆွယ်စည်းရုံးနာတွေကိုသူတို့တချို့လောက်ထောက်လှမ်းခဲ့တဲ့အတွက်မကောင်းတာတွေဖြစ်ခဲ့ရပါတယ်အဆိုးတွေကြုံခဲ့ရပါတယ်ဒါတွေကဘိုင်ဒန်နဲ့အိုဘားမားတို့လှုပ်ခဲ့ကြတာပါကျွန်တော်တို့စိတ်ကိုဂရုစိုက်ရပါလိမ့်မယ်အခုဆိုရင်သူတို့ကစားရိုက်ကနေမဲပေးတဲ့စနစ်နဲ့မဲရလက်ရှုပ်ထွေးအောင်လှုပ်ဖို့ပြင်ဆင်နေပါတယ်စားရိုက်တွေကိုသူတို့ကအပြစ်ဖို့ပါလိမ့်မယ
်ကိုဗစ် -19 ရောဂါရဲ့ရိုက်ခတ်မှုတန်းပြည်တော်ဝန်အလုပ်လက်မဲ့ပြဿနာနဲ့စီးပွားရေးဆိုးရွားမှုတွေလူမျိုးရေးတရားမျှတမှုတောင်းဆိုတဲ့ဆန္ဒပြပွဲတွေကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်လူတသိန်း9000ကျော်သေဆုံးရတဲ့အခြေအနေတွေကိုသမ္မတဒေါ်နယ်ထရန့်ရင်ဆိုင်နေရပြီးဝေဖန်ပြစ်တင်တာတွေလည်းခံနေရပါတယ်လူထုစစ်တမ်းတွေမှာလည်းဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဂျိုးဘိုင်ဒန်နဲ့ရှင်ရင်လူထုထောက်ခံမှုတွေကြာဆင်းနေပါတယ်အင်ဂျီရောရာရှိချုပ်မတ်ကမေဒိုစကာရောတင်းငွေတွေကဆွေးနွေးဝိုင်းမှာသဗ္ဗတရဲ့လှုပ်ဆောင်ချက်တွေကိုကာကွယ်ပြောဆိုသွားပါလိမ့
် This president each and every day is not only well prepped but does more than any president
သမ္မတဟာနေ့စဉ်နေ့တိုင်းတရားပြင်ဆင်ရုံနဲ့မဟုတ်ပါဘူးကျွန်တော်တွေ့ပူးသမျှအခြားသမ္မတတွေတဲ့သူတွေတနာအချက်လက်ရှာတာအရေးကြီးတဲ့ကိစ္စရပ်တွေမှာအထူးသဖြင့်အလုပ်ကြိုးစားတဲ့အမေရိကန်လူနက်တန်းစားအများစုအတွက်အရေးကြီးတဲ့အစီအစဉ်ချမှတ်နိုင်အောင်ကြိုတင်ဖတ်မှတ်ပြင်ဆင်နေတဲ့သူပါ
သမ္မတထရန့်ကိုရှင်ပြိုင်မဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်ကတော့ကယ်လီဖိုးနီးယားပြည်နယ်ထက်လွတ်တော်အမတ်ကမလာဟဲရစ်ကိုပါတီကိုစားပြုဒုသမ္မတလောင်းအဖြစ်သမိုင်းဝင်ရွေးချယ်လိုက်ပါတယ်။အာရှအမေရိကန်နယ်ဘွားလေးဖြစ်ပထမဆုံးလူမဲ့အမျိုးသမီးတစ်ယောက်လေးဖြစ်တဲ့သူကိုတိုင်းပြည်ဦးဆောင်မဲ့အရေးကြီးဆုံးနေရာတွေကတခုကိုရှာထားလိုက်တာပါ။ဂျိုးဘိုင်ဒန်ရဲ့မဲဆွယ်စီအိုရေးဆိုင်ရာဒုမန်နေဂျာကိတ်ဘက်ဒင်ဖီးဒ်ကတော့ဂျိုးဘိုင်ဒန်သမ္မတဖြစ်လာခဲ့ရင်တိုင်းပြည်အတွက်လာလာခေါင်းတွေပေါ်ဆောင်မဲ့သူလို့အခုလိုပြောဆိုပါတယ
် As President Joe Biden is somebody who would be able to bring people to the table to get meaningful change done and to get relief to people
Joe Biden ဟာသမ္မတတရားအမည်နဲ့ကိသရေကိုယ်တိုင်ပါဝင်လှုပ်ဆောင်အောင်စီရင်နိုင်တဲ့သူအတိတ်ပဲရှိတဲ့အပြောင်းအလဲတွေလှုပ်ဆောင်ပြီးတော့အထည်နာနေတဲ့အခက်အခဲဖြစ်နေတဲ့အသေးစားစီးပွားရေးလုပ်ငန်းတွေရုန်းကန်ရပ်တည်နေတဲ့မိသားစုတွေဒီလိုလိုအပ်နေတဲ့သူတွေကိုကူညီဆောင်ရှောက်ဖို့ဆောင်ရွက်နိုင်မဲ့သူတယောက်ပါ
ရောက်ကာရိုလိုင်းနာပြည်နယ်ရှာလော့တ်မြို့မှာကျင်းပနေတဲ့ Republican Party ညီလာခံမှာဒီတစ်ပတ်အတွင်းသမ္မတကတော့ Melania Trump အပါအဝင်သမ္မတ Trump ရဲ့မိသားစုဝင်နေမိန့်ခွန်းပြောပါလိမ့်မယ်။သမ္မတ Donald Trump ကိုလည်းလင်းညစလုံးတွေးရဖို့ရှိပြီးနေ့စဉ်မိန့်ခွန်းတွေပြောကြားဖို့ပြင်ဆင်ထားပါတယ်။ကြာသာပတင်းတွေမှာတော့ပါတီကိုစားပြုသမ္မတလောင်းအဖြစ်ဒုတိယအကြိမ်ဆိုပြတာကိုအိမ်ပြတော်တောင်ဘက်မြက်ခင်းပြင်ကနေတရားဝင်လက်ခံတဲ့မိန့်ခွန်းပြောကြားဖို့ပြင်ဆင်ထားကြောင်းပါခင်ဗျာ။ကျွန်တော်သိထားပြီပါ။
ခုဆက်ပြီးဆွေးနွေးခန်းကိုနားဆင်ရပါမယ်။
ကိုဗစ် -19 ရောဂါကူးစက်မှုမြင့်တက်နေတဲ့ရခိုင်ပြည်နယ်တွင်အထူးသဖြင့်စစ်တွေမြို့မှာမျိုးကန်လူလူအကြားဒီရောဂါနဲ့ပတ်သက်လို့စိုးရိမ်မှုသတိပြုလိုက်နာလှုံ့ဆော်မှုတာဝန်ရှိသူတွေဘက်ကအရေးယူလှုံ့ဆော်မှုဒုက္ခတွေအခြေအနေအင်တာနက်ဖြတ်တောက်ထားတာရဲ့စူးကျူးစတာတွေနဲ့ပတ်သက်ပြီးအခုဆွေးနွေးကမ်းမှာနားဆင်ရပါမယ်စစ်တွေမြို့အခြေဆိုင်အနောက်တကားဒေသကူညီဆောင်ရှောက်ရေးအဖွဲ့ခေါင်းဆောင်ဦးအောင်ထီးဝန်လက်ဖောင်ဒေးရှင်းရဲ့ဒါရိုက်တာခိုင်ကောင်းစံတို့ပါဝင်ဆွေးနွေးထားပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာအောင်တင်တဲ့ကိုခိုင်ကောင်းဆန် VOA အစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျဟု
တ်ပါမင်္ဂလာပ
ါဆရာကျွန်တော်တို့အခုတနင်္လာညအထိကတော့ရခိုင်ပြည်ဘက်မှာအထူးသဖြင့်အခုဦးအောင်တင်တဲ့ကိုခိုင်ကောင်းဆန်တို့ရှိနေတဲ့စစ်တွေမှာဆိုရင်ဒီကိုရိုနာဗိုင်းရပ်စ်ပိုးကူးစက်တဲ့လူကနေစဉ်နဲ့အမျှပဲတိုးနေတယ်ပြီးတဲ့အခါကျတော့အဲ့ဒီအထဲမှာကမဟလာယောဂပိုးရှိတဲ့လူတွေထဲမှာမှဘာမှအဆက်အဆက်မရှိတဲ့လူတွေကူးတာလည်းပဲကျွန်တော်တို့နေစဉ်လိုမျိုးတွေ့နေရတယ်ဆိုတော့ဥအောင်ထေးရေဥအောင်ထေးတို့ကဟလာစစ်တွေမှာရှိနေတယ်လူလူကြားမှာရှိနေတယ်ဆိုတဲ့အခါကျတော့စစ်တွေမျိုးလူလူရဲ့ခံစားချက်စစ်တွေမျိုးလူလူရဲ့အတွေ့စစ်တွေမျိုးလူလူရဲ့အခြေအနေဘယ်လိုများရှိနေပါလဲဥအောင်ထေးအရင်ရှင်းပြပါခင်ဗျာ
အာဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီလက်ရှိဖြစ်နေတဲ့အခြေအနေပေါ်မှာတော့ကျွန်တော်တို့ဒီစစ်တွေမျိုးအဓိကကတော့ဒီပိုးတွေးတဲ့လူနာတွေရဲ့မိသားစုပတ်ဝန်းကျင်လို့ပေါ့နော်သူတို့ကတော့တော်တော်ကိုဒီစိတ်သွေးကားတွေအများကြီးဖြစ်နေရတာပေါ့ဗျာအဲ့တို့ပတ်ဝန်းကျင်မှာပဲဟိုပိုးကဘသူစီမှာရှိနေမှမသိဘူးဆိုတတိနဲ့ကိုပတ်ဝန်းကျင်ကိုမိသားစုတွေစီပဲကူးနေပြီလားအဲ့လိုမျိုးခံစားချက်တွေကိုတွေးနေရတယ်။ဘာဖြစ်လို့လဲဆိုတော့ကိုကျွန်တော်တို့ကျန်းမာရေးဝန်ကြီးကလည်းပြောတဲ့အထက်မှာဒီမမြင်ရဘဲနဲ့ပိုးလက္ခဏာဘာမှမပြဘဲနဲ့ယောဂလက္ခဏာတခုမှမပြဘဲနဲ့ပိုးတွေးနိုင်တဲ့လူတွေလည်းရှိနေတယ်။ကျွန်တော်ကျန်းမာရေးဒီဌာနကဒီဒေါက်တာတော်ခင်ကြီးပြောတဲ့အထက်မှာလည်းရှောက်စင်နဲ့400ခန့်လုံးကဒီကိုစက်မှုတွေကိုတွေ့နေရတယ်ရခိုင်မှာဆိုရင်ခနစနဲ့400ခိုင်နှုန်းတော့ရှိတယ်ဆိုတော့တင်းတွေလည်းကြားနေရတော့ကျွန်တော်တို့ဒီခိုင်သူခိုင်သားတွေဒီပတ်ဝန်းကျင်အထူးသဖြင့်ဒီဘောတောင်းချတာတဲ့ပိုးတွေးတဲ့လူနာတွေနဲ့နေဆဲပတ်ဝန်းကျင်အဲ့ဒီကမှတဆင်ဝါဆွေမျိုးမိတ်ဆွေကအကုန်လုံးတွေကတော့စိုးရင်တော့ကတော့အများကြီးနဲ့ရင်ဆိုင်နေကြရပါတယ
်ဟုတ်ကဲ့ကိုခိုင်ကောင်းဆန်ရောကိုခိုင်ကောင်းဆန်တော့လာထိဆက်နေတဲ့ပတ်ဝန်းကျင်ကလူတွေရဲ့အနေအထားပဲလို့ရှိပါလေ
အဒီကတော့ဒီဖြစ်စဉ်ကပေါ့လေကျွန်တော်တို့ဒီမြန်မာနိုင်ငံမှာဆိုရင်တော့ဒီကိုဗစ်ကဒုတိယလှိုက်ကရခိုင်ပြည်နယ်စစ်တွေကစတယ်လို့ပြောသလိုဖြစ်နေကြတာပေါ့အဲ့တော့ဘယ်လိုပဲဖြစ်ဖြစ်ပါရေရှင်ကလည်းတက်နေတယ်အဲ့ဒီမှာလူထုတွေရဲ့စိုးရိမ်ပုံကတော့ဒီကျွန်တော်တို့ပထမပြည်မမှာဖြစ်ဖြစ်တုန်းကလည်းဆိုရင်နိုင်ချိန်ပဲဆိုရင်တော့အများကြီးဟိုစိုးရိမ်ကြတာတို့တွေ့ရတယ်ဥပမာဒီနေ့ဆိုရင်စစ်တွေမြို့မှာဈေးဆိုင်တော်တော်များများပိတ်ထားတာတွေရှိတယ်နောက်ပြီးတော့မှတချို့ဟိုဘဖြစ်မနေရောက်ရမယ့် site တွေဆိုရင်လည်းသူတို့ဒီ site ရဲ့ဟိုတွေကိုပိတ်ပြီးတော့မှပေါ့နော်အထက်ကိုဝင်ခွင့်မရှိဘူးစနစ်တကျပေါ့ကျမကြီးနဲ့လျော်ညင်စွာရောင်းနေတာတွေတွေ့တယ်လက်ပေါ်မှာသွားနေတဲ့လူတော်တော်များများကလည်းလူတော်တော်ကိုနေတော့တာကိုတွေ့ရတယ်တကယ်ဆိုရင်တော့အဲ့တော့အဲ့ဒီထက်မှမှတွေ့တဲ့လူတွေထက်မှလည်းအကုန်လုံးလိုလိုဒီ mask တက်ပြီးတော့မှပဲဟိုတော်လာနေတဲ့ဟာကိုတွေ့ရတယ်။နောက်ဆိုရင်မှုကိုပြောရင်တော့အဓိကတော့ဒီ Simin Lockdown Area မှာရှိနေတဲ့လူတွေပေါ့နော်။ဟိုဗေမိသားစုမှာဖြစ်မှလဲဗေမိသားစုကနေစဟိုဟာဘယ်နှစ်ယောက်ထိဖြစ်လာမလဲဆိုတော့ဆိုရင်မှုတွေကတော့လက်ရှိဒီခံစားနေရတဲ့ဒီ Simin Lockdown Page ဆိုရင်ခံစားရတဲ့ land တွေပေါ့လေအဲ့ဒီကလူတွေကပို့ပြီးတော့ဆိုရင်မှုတွေရှိနေတာတွေ့ရပါတယ်ခဏ။
โอเคสรุปว่าบางทีกูไข่ก้องสารပြောတဲ့ထဲမှာလဲပါတယ်လူတွေကဟလာနှာခေါင်းစီးမျက်နှာဖုံးတက်ပြီးတော့သွားကြလာကြတယ်ဆိုတော့လူလူကြားမှာတော့ဟလာစစ်တွေလူလူကြားမှာတော့ယောဂပိုးနဲ့ပတ်သက်ပြီးတော့ဂယူးဆိုင်ပြီးတော့ကာကွယ်ရမယ်ဆိုတော့အတိတော့ရှိနေပြီအဲ့ဒီအတိုင်းတော့ไล่လုံနေကြတဲ့သဘောရှိတာပေါ့
โอเคအဲ့လိုယူဆလို့လည်းရပါတယ်တချို့ကတော့ပြောရမယ်ဆိုရင်ဒီနှာခေါင်းစီးမတက်ရင်အဖက်ခံရမှာဟိုကြောက်ပြီးတော့တက်တဲ့လူတွေရှိတယ်အထူးသဖြင့်တော့ကျွန်တော်တို့ဒီတော်ဒီလက်လုံးလက်စားဒီကြားထဲမှာပေါ့နော်ဒီသူတို့ကဒီအလဲအကျဉ်းလည်းမရှိတော့ဒီနှာခေါင်းစစ်တက်ရတာကိုနင်းနေသူတို့စီမှာအခက်အခဲတွေရှိတာတော့ကျွန်တော်တို့တွေးရတယ်ခင်ဗျအထူးသဖြင့်ကျွန်တော်ဒီရွှေပြောင်းလူသားတွေနေထိုင်တဲ့ဒီနာစီရက်ကွက်ခေါ်တဲ့နေရာတွေဘက်မှာဆိုရင်များသောအပြင်ကမတက်တဲ့သူတွေများတယ်များသောအပြင်ဒီမေးစေးမှာရှိတာတာမျိုးဒီဟိုပါတော့ပါတယ်နှာခေါင်းကမျက်နှာစေးတာမျိုးဒီနှာခေါင်းစေးတာမျိုးမဟုတ်ပဲဒါပေမဲ့သူတို့လည်းကျွန်တော်တို့ကအမှန်တကယ်ဆိုရင်ကျွန်တော်တို့တတိယရောက်ဖြစ်အောင်ပညာပေးကျွန်တော်တို့ဒီအဖွဲ့အစည်းတွေကနေလိုက်လည်ပြီးတော့ပြောရမှာပေါ့နော်ကျွန်တော်တို့ကတွေးလေးတော့ဒါဆိုတော့နှာခေါင်းစီးတော့စီးပါ။ဘာညာအသိပညာပေးပြီးတော့လှုပ်ရှားဆောင်ရွက်မှုလေးတွေကလှုပ်ပေးရမှာပါ။ပြီးတော့ဒီကျွန်တော်တို့ဒီအစိုးရအဖွဲ့အပါအဝင်ကျွန်တော်တို့လူမှုအဖွဲ့အစည်းတွေကလည်းအဲ့ဒါတွေကတော့နည်းနည်းကြဲကြဲမဲမဲလှုပ်ပေးမှာဆိုရင်တတိယတွေလည်းပို့ပြီးတော့ကိုယ်တတိယနဲ့ကို ဆောင်ရွက်လာနိုင်မယ့်အခြေအနေမျိုးတော့ရှိပါတယ
်ဟုတ်ကဲ့ခင်ဗျာဆိုတော့ကိုယ်ကံကောင်းဆိုင်တာဝန်ရှိသူတွေဘက်ကဟလာဒေတာကံလူလူဒီယောဂဘိုးနဲ့ပတ်သက်ပြီးတော့အသိရှိလာအောင်ပို့ပြီးတော့နားလည်လာအောင်ကိုကိုတိုင်ကယောဂဘိုးကိုကူးဆက်ခံရရင်ကိုတယောက်သေးတယ်မဟုတ်ဘဲနဲ့ကိုသည်ဒီယောဂဘိုးကိုတဲဆောင်သူဖြစ်လိမ့်မယ်သူများတွေကိုပါကိုကဒီယောဂဘိုးကိုဖြန့်တဲ့လူဖြစ်စေနိုင်တယ်စသည်အပြင်တကယ်ကိုလေးနဲ့တဲ့အသိရှိဖို့တာဝန်ရှိတဲ့လူတွေအပိုင်းကလှုပ်ဆောင်နေကြရည်ကရောထိထိရောက်ရောက်ရှိနေပါရဲ့လားကိုခိုင်ကောင်းစံ
အဲတာဝန်ရှိတဲ့လူတွေကလှုပ်ဆောင်တဲ့အပိုင်းမှာတော့ကျွန်တော်တွေ့တာတော့အားနေတာကိုတွေ့ပါတယ်ဘာကြောင့်လဲဆိုတော့မြို့ပတ်ပြီးတော့ကျင်ညာတဲ့ဟာမှာကိုနိုင်ကရက်ပြီးတော့ဟိုလမ်းမကြီးပေါ်မှာဆိုတာထက်ကျွန်တော်တို့ဟာဒီလူနေတဲ့လမ်းကျိုလမ်းကြားကအစပေါ့နော်ဂျာဖြက်လမ်းတွေကအစဟိုအတန်ရှင်းဆက်ကဟိုဟာပေါ့ရက်ဆိုင်ပြီးတော့ကျင်ညာဖို့လိုတယ်ကိုပေးရှင်တဲ့ message ကလူထုစီကိုပြီးဆုံးအောင်ရောက်ရမှာပေါ့နော်ဟိုကားပက်ပြီးတော့ကျင်ညာတော့လို့ရှိရင်တော့ဒီပြတ်တောက်နဲ့ပဲလူထုကရတယ်နောက်တစ်ခုကတော့ဒီဟိုတရင်ရှက်လက်ပေးတဲ့အချိန်မှာလူထုစီကိုရောက်ပေးတာအားနည်းနေတာရှိတယ်နောက်တစ်ခါကျွန်တော်တို့ဒီမနေ့ကတော့ဒီရေလုံချုံရက်တွေပတ်ပြီးတော့မှဒီမတ်စမတက်တဲ့လူတွေကိုဖမ်းနေပါတယ်ဆိုတော့ဒါမျိုးဆိုရင်လည်းတကယ်ဖမ်းပြဆိုတဲ့ဟာကိုကျွန်တော်တို့ဒီအွန်လိုင်းပေါ်မှာစာထုတ်ပြန်တာထက်တကယ်မျိုးပေါ်မှာကျွန်တော်တို့ဒီအရေးပေါ်တုံ့ပြန်မှုဆိုင်ရာနဲ့ကြီးညာမှုကဒီထက်ပေါ့အချိန်မြင့်ဖို့လိုတယ်ဥမာဟိုကျွန်တော်ပြောချင်တာကတော့ညနေတစ်ချိန်လောက်မဟုတ်ဘူးတနေ့မှအော်လေးမချိန်တော့ပေါ့လေမနေ့နေ့လေညနေညမိုးရှုပ်တဲ့အချိန်ပေါ့အဲ့လိုမျိုးလုံးနေရမယ့်အခါမျိုးဟိုဖြစ်လို့ဖို့လိုအပ်တယ်လို့မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျဆိုတော့ဥုံတည်းဟိုမတ်စ်မတက်လူတွေကဟလာကြောက်လို့ပေါ့နော်အဖမ်းခံရမှကြောက်လို့ဒဏ်ခံရမှကြောက်လို့မတ်စ်ကိုတတ်ကြတယ်လင့်လစ်တယ်လို့ဟလာဖြုတ်ထားတယ်ဒီရာကလည်းပဲအနေခက်တာတော့မှန်ပါတယ်ဆိုတော့ဒါကလွဲပြီးတော့တခြားကာကွယ်တဲ့နီလန်လည်းမရှိဘူးလေဆိုတော့တောင်ဝင်ရှိတဲ့လူတွေအနေနဲ့ကဟလာလူတွေကိုကြောက်အောင်လုပ်ပြီးတော့ဟာလာမတ်စ်မတက်ရင်ဒဏ်ရိုက်မယ်ဆိုတော့ကရောတကယ်ကောအဲ့ဒီနီလန်ကအလုပ်ဖြစ်မယ်လို့ဥကောင်ထေကိုတိုင်ရောယူဆသလား
ကျွန်တော်တို့ကတော့အဲ့ဒါကိုလုံးဆောင်နိုင်တယ်မဖြစ်နိုင်ဘူးလို့တော့ထင်တယ်ဘာလို့ဆိုတော့ကျွန်တော်တို့ကဒီပညာပေးလုပ်ငန်းလုပ်တယ်ဆိုတာဒီအသိပညာကိုကျွန်တော်တို့ကတကယ်ကိုရင်တွေကနားလေလက်ခံအောင်လိုအပ်မယ့်အရာမျိုးတွေကျွန်တော်အကြောက်တရားနဲ့လုပ်လို့မရဘူးဒီခုခေတ်ကာလကဒီကျွန်တော်တို့သဘောမှာဒီဥစ္စာကိုမိမတဲ့ရင်ဘာဖြစ်သွားနိုင်တယ်ဒီပညာပေးအစီအစဉ်လေးတွေကိုကျွန်တော်တို့ပြောမယ်သဘောတချို့ကအဲ့ခုနကျွန်တော်တို့ပြောတဲ့နေရာတွေဆိုရင်ဒီအတွေ့အခေါ်ပိုင်းကအစနည်းနည်းပါဆိုတော့နည်းနည်းစင်းရည်တွေလို့ပြောရမှာပေါ့အတွေ့အခေါ်အဲ့တော့သူတို့ကိုကျွန်တော်တို့ကမြင့်တင်ပြီးတော့တည်တည်ရှာရှာကိုပြောရမယ်ဒီနေရာမှာဒီလိုမဖြေခဲ့ဖို့ဆိုရင်ခမည်းတော်ယောက်သားဖြစ်တာမဟုတ်ဘူးခမည်းတော်မိသားစုတွေကိုပါဦးစေနိုင်တဲ့အခြေအနေတွေရှိတယ်ဆိုတော့ပညာပေးသူရင်တဲ့ကိုနားလေတော့နောက်ပြောရမယ်အကြောက်တရားနဲ့ကာမတဲ့ရင်မိကိုတောက်ဖမ်းမယ်ဆိုတော့ဒီကောင်ကဖမ်းဖို့ကြောက်တာ ወ ရဲတော့သူတို့ရေးမြင်တတ်ထမယ်ဟိုဖမ်းမဲ့လူမမြင်ဘူးဆိုရင်ရွှတ်ထမယ်ဆိုတဲ့အသီးပဲဝင်သွားမှာလေအဲ့တော့ကျွန်တော်တို့ကဒီသူ့ရင်ထဲကိုဝင်သွားအောင်ဒီ mask ကိုကျွန်တော်တို့ကဘလို့ပုံစံမျိုးတက်တယ်ရက်ပုံတန်းနေကတော့တည်တည်ချာချာပြင်ပြီးတော့ဒါရေးအကျိုးဆက်နောက်ထပ်ကိုနောက်ဘက်ပေါ်လာမယ်ဟိုအကျိုးဆက်လေးတို့ပါရှင်းပြပေးပြီးတော့လုခိုင်းမယ်ဆိုရင်သူတို့လည်းအကုန်လုံးနားလည်ပြီးတော့လိုက်နာဆောင်ရွက်ကြမှာပါ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကိုအခိုင်ကောင်းဆိုင်ဒီစစ်တွေရခိုင်ပြည်နယ်ဆိုတာကလည်းပဲကျွန်တော်တို့လာပြည်တွင်းကဒီရာဟိတအဖွဲ့တွေပေါ့လေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနောက်နိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအဝင်အထွက်အသွားအလာအင်တာများတဲ့ဒေတာဖြစ်နေတာ ਉਹ နော်ရခိုင်ရဲ့ငွေရှိနေပြီးသားအခြေအနေအရာကိုကဆိုတော့ခုနလိုအစိုးရမဟုတ်တဲ့အဖွဲ့အစည်း NGO အဖွဲ့အစည်းဝင်လူသားတွေကြားထဲမှာယောဂဘုကုစက်တာတွေလည်းရှိတယ်ဆိုတဲ့အခါကျတော့ကျွန်တော်ဒီနေရာမှာဒုက္ခသည်စခန်းတွေအခြေအနေကိုလည်းတွေးမိပါတယ်ဒုက္ခသည်စခန်းတွေမှာရောကိုခိုင်ကောင်းဆိုင်ရဲ့ဘယ်လိုများရှိနေကြလဲအဲ့ဒီလူတွေရောဘယ်လိုနေကြလဲ
ဟုတ်လက်ရှိမှာတော့ကျွန်တော်တို့ဒီစစ်တွေမြို့ပေါ်ကဒုက္ခသည်စခန်းဒီ list 28ခုရှိတာပေါ့လေဒါကတော့ဒီစစ်ဘေးကျောင်းဒီဘုံကြီးတော်ကြီးကျောက်တွေမှာရောက်နေတဲ့ဒုက္ခသည်တွေကလူဦးရေ4000ကျော်ရှိပါတယ်အဲ့ဒီအပြင်ကိုစစ်တွေမြို့အနောက်ဘက်မှာဆိုရင်လည်းဒီမွတ်စလင်ဒုက္ခသည်တွေရှိတာပေါ့လေဒါငကောကရှိနေတဲ့လူတွေအဲ့ဒီတော့အဓိကတော့ဒီစစ်တွေမြို့ပေါ်မှာရှိနေတဲ့ဒုက္ခသည်တွေရဲ့အခြေအနေကတော့ဟိုသူတို့မှာဒီ mask လာပေးမဲ့လူလဲသိမရှိရဘူးမတွေ့ရဘူးနောက်ပြီးတော့သူတို့နေရတဲ့ကျောင်းရဲ့ compound ထဲမှာ area ထဲမှာကိုနိုင်ကသူတို့ပြစ်ချက်ပြီးတော့နေရတယ်အဲ့ဒီတော့တကယ်တမ်းပြောရင်ဒါကဒီ silent carrier လို့ပြောတဲ့အာမျိုးပေါ့နော်ဒီအဲ့လိုမျိုးလူတွေအများကြီးတောင်မှရှိနိုင်တယ်လို့ပြောလို့ရတယ်ဘာကြောင့်လဲဆိုတော့ဒီဒုက္ခသည်တွေရဲ့အခက်အခဲတွေကအာတချို့ဆိုရင်ဒုက္ခသည်စခန်းမှာနေနေတယ်သူတို့ရဲ့စောင့်ဝဲနေရဲ့အစဉ်ပြေဖို့အပြင်မှာ
လက်လုံးလက်စားထွက်ပြီးတော့လောက်ကရတဲ့လူတွေလည်းရှိတယ်။နေရတဲ့အချိန်မှာလည်းလူကပြစ်ကျက်ပြီးတော့ပေါ့လေ social distance မနေရတဲ့အချိန်တွေမျိုးပေါ့ဒါလည်းအင်မတန်မှ
ဆိုးရ
ရမယ့်အရာတစ်ခုဖြစ်ပါတယ်ခင်ဗျ။
ဆိုတော့ဥက္ကဋ္ဌဒီအဲ့ဒီအချိန်နေအောက်မှာကိုပဲခုက internet ပိတ်ထားတာလည်းရှိတယ်လीเนาะကျွန်တော်တို့အခုဆိုရင် messenger နဲ့လုပ်နေတယ်လုပ်နေတဲ့ကြားထဲမှာဒါစစ်တွေမျိုးပေါ်မှာဆိုတော့ဟိုဒီဆက်သွယ်ရေးကတော့အခုဆက်သွယ်ရေးကတော့ကောင်းနေတာပေါ့เนาะဆိုတော့ကျွန်တော်ခံမှန်းကြည့်တာတော့ရခိုင်ပြည်နယ်ရဲ့ internet ရှိနေတယ်ဆိုတာတော့မှတချို့နေရာတွေမှာဆက်သွယ်ရေးကတော့ကောင်းလာတာမဟုတ်တဲ့အပြင်ဖြတ်တောက်ထားတာတွေလည်းရှိတယ်ဆိုတဲ့အခါကျတော့ဒီအပေါ်ဒီအခြေအနေကရော internet ကိုဖြတ်တောက်ထားတဲ့အတွက်တရင်အချက်လက်မရနိုင်ဘူးဆိုတဲ့အခြေအနေကရောတကယ်စိုးရင်စရာကောင်းတဲ့အခြေအနေလားဒီ internet ကမရှိမဖြစ်ဖြတ်တောက်ထားတဲ့နေရာတွေကို internet ပြန်ဖွင့်ပေးဖို့ကဘယ်လောက်အရေးကြီးတယ်လို့ဥပ္ပဒေယူဆလဲခင်ဗျာ
အတော်တော့အရေးကြီးပါတယ်ခင်ဗျာဘာလို့ဆိုတော့အခုကျွန်တော်တို့အသေးစိတ်ဥပမာအနေနဲ့ပြောရမယ်ဆိုရင်ကျွန်တော်တို့ညဦးမှာကျွန်တော်တို့ဒီနေ့က၂ရက်တွေ့တယ်ဗျာအဲ့တော့အဲ့ဒီသူတို့ဒီ relax card တွေ၂ရက်တွေ့တဲ့ဟာကိုကျွန်တော်တို့ညဦးမြို့သူမြို့သားတွေကစစ်တွေကဒီနင်းဆက်ရကဖုန်းတည်းနဲ့မှသူတို့ကပြီးကြတယ်အဲ့တော့ဒီစစ်တွေမြို့ညဦးမြို့ပေါ်မှာဒီပိုးတွေ့တဲ့လူနာကိုရှိနေပြီဆိုတာကိုကျွန်တော်တို့ internet မရှိတော့သူတို့ကတိုင်းရိုက်တောက်ချောက်အချိန်နဲ့တပြည့်ညီမသိနိုင်ဘူးလေမသိတော့သူတို့ကဒီမှာကျွန်တော်တို့ဒီစစ်တွေကနေတယောက်ယောက်ဥမှအတိမိတ်ဆွေတွေကဖုန်းပြောမှမင်းတို့စီမှာဒီလိုညောက်တွေ့နေပြီအဲ့ဒါမျိုးတွေကိုသိရတော့ကျွန်တော်တို့ကဒီအင်တာနက်ကတော်တော်အရေးကြီးတယ်ဆိုတာအဲ့ဒီမှာကျွန်တော်တို့ကချက်ချင်းသိရတယ်သူနေရာတွေမှာကျွန်တော်တို့ဟိုတော်တော်ကဆိုရင်ဖုန်းပေးလိုက်တယ်အစိုးရကတော့ဖုန်းပေးတော့ပြောတာပဲဒါပေမဲ့အဲ့ဒီနေရာမှာ 2G အစင်းလောက်နဲ့ဘာမှအသုံးလုံးရဘူးအဝိုင်းလင်းချုပ်ကုန်နေတာပေါ့ဒါပြီးတော့ခုနကအခုဆိုကိုကျော်နေပြောတဲ့ကျွန်တော်တို့ဒီဒုက္ခသည်စကန်အရှင်နဲ့ဒီစေဘေးချောင်ပြည်အရှင်နဲ့မှာကျွန်တော်တို့အဲမြောက်ဥမှာဆိုပြောတော့ဆိုးရပြာကျွန်တော်တို့အဲ့ဒါကိုလည်းကျွန်တော်ဆိုးရနေရတယ
်။
အဲဆိုတော့အဲ့ဒီကျွန်တော်တို့ဒီခုနတွေ့ခဲ့တဲ့ဟိုကမြောက်ဥက၂ရောက်ဆိုတာကဒီ relay ဟို organization ကဆိုတော့သူကအဲ့ဒီစေဘေးချောင်ဒုက္ခသည်စကန်တို့သူကရောက်ခဲ့တာ
။
ရောက်ခဲ့ရဆိုတော့သူတို့ရဲ့ဒီပိုးမောတွေ့တဲ့အချိန်ပေါ်မှာအရှင်နဲ့ပေါ်မှာဒါကဟုတ်တော်ရှင်မဟုတ်တော်ရှင်ကူးနိုင်တဲ့အချိန်နဲ့ရှိရှိနေရှိမရှိရှင်းနိုင်ပြီဆိုရင်အဲ့ဒီလူတွေအတွက်တော်တော်ကိုစိုးရိမ်စရာဖြစ်နေတဲ့အချိန်မျိုးကျွန်တော်တို့ဒါက
တွေ့ရ
နေရပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကိုခိုင်ကောင်းဆိုင်ကျွန်တော်ကူးအောင်ထေးရတော့ကူးနာပြောတာမြောက်ဦးချင်းတွေကိုနမူနာပြပြီးတော့ပြောသွားတာပေါ့နော်ကျွန်တော်ထပ်ပြီးတော့ကျွန်တော်ဟိုကိုခိုင်ကောင်းဆိုင်ပြောပေးစီချင်တာဖြည့်စီချင်တာပါလဲဆိုတော့ဟိုတတင်းအချက်လက်ဒီဟလာကျွန်တော်တို့ကူးနာလို့ပေါ့တယ်လီဖုန်းတစ်ယောက်နဲ့တစ်ယောက်ဆက်သွယ်ပြီးတော့ရနိုင်တယ်ရေဒီယိုလာဆိုကရရုပ်မြင်တန်ကြားလို့ရေဒီယိုတွေကနေပြီးတော့တရင်အချက်လက်ထုတ်လွှင့်တာကနေရနိုင်တယ်ဆိုတော့အဲ့ဒါကဟာလာအင်တာနက်ကမရလဲပဲအဲ့ဒီအချက်လက်ကမလုံလောက်ဘူးလားအင်တာနက်ရခြင်းအပြင်တရင်အချက်လက်ရနိုင်မှုမှာဘာပို့ပြီးတော့ထူးခြားထိရောက်ပါလဲကိုခိုင်ကောင်းစံ
ဟုတ်ကဲ့အတိကတော့ဒီလိုပါဟိုရေဒီယိုကတော့ရေဒီယိုနားထောင်တဲ့ဆိုတာကအိမ်တိုင်းလိုလိုနားမထောင်ကြတော့ဘူးပေါ့နော်ဒါပေမဲ့ဒီခေတ်မှာတော့ဒီ DVB တို့လိုဆလောက်လေးတွေကနေတတိရတယ်ဆိုတာကတော့မှန်တယ်ဒါပေမဲ့အဲ့ဒါကလေအိမ်တိုင်းမှာကျွန်တော်တို့ TV စလောက်ရှိမရှိဘူးပေါ့ကျွန်တော်တို့ရဲ့လူအဖွဲ့အစည်းအရစင်ရကြတာကိုအဲ့တော့ဒီဖုန်းကြတော့ဒီအိမ်တိုင်းမဟုတ်ရင်တောင်မှလူပေါ့လေတွန်တန်ဟိုအဆင်ပြေတဲ့မိသားစုဆိုရင်ဖုန်းဝင်နိုင်တာပေါ့အဲ့တော့ဒီဖုန်းထဲမှာဆိုရင်တော့အထူးသဖြင့်လူငယ်တွေကဒီ social media ပေါ့လူမှုစာမျက်နှာတွေမှာသတင်းချက်လက်ရတဲ့ဟာတွေကိုကိုမိသားစုကိုပြောတာပေါ့နော်ဒါရိုက်အဲ့တော့တစ်ခုခံသတင်းရတာထက်ကိုကိုယ်တိုင်ဒီ internet စာမျက်နှာပေါ်ကဒီရတဲ့သတင်းမျိုးဆိုရင်ပို့ပြီးတော့လေသူမိသားစုကိုပြောဆိုရတာရေသူ့မှာအထောက်အားနဲ့ဟိုပြလို့ရတာပေါ့နော်ဒါဒီလိုသတင်းဒီမှာတွေ့လာဒီ Facebook စာမျက်နှာမှာဒီလိုတွေ့တယ်စသည်အပြင်ပေါ့အဲ့တော့နောက်တစ်ခုကဒီသတင်းချက်လက်ရယူမှုကပိတ်ပင်ထားတာကိုလိုက်တာဒါလူကြီးရေရှုပ်ပေါက်တာဖြစ်တယ်ဆိုတာကိုလေဒီအစိုးရအနေနဲ့သတိချက်ဖို့လိုတယ်အဲ့ဒါကြောင့်ကျွန်တော်တို့အင်တာနက်ရဲ့ဒီသတင်းချက်လက်ရဖို့ကအင်တာနက်ကိုကြည့်ဖွင့်ပေးဖို့ကအရေးကြီးတယ်လို့ကျွန်တော်ကတော့ထောက်ပြပြောဆိုစီမှာလ
ေဟုတ်ကဲ့ခင်ဗျာဒါဆိုရင်တော့ဒါဟလာကျွန်တော်တို့ဒီအင်တာနက်ဆက်သွယ်ရေးကသတင်းအချက်လက်ရယူဖို့ရမှာအထူးသဖြင့်ဟလာကိုရိုနာဗိုင်းရပ်စ်ရောဂါနဲ့ပတ်သက်တဲ့သတင်းချက်လက်ရယူဖို့ရမှာတိတ်ကူအရေးကြီးတယ်ဆိုတာတော့တိတ်ကူထင်ရှားတဲ့ကိစ္စပါပဲဆိုတော့တတိယနေ့မှာလည်းမကြာခဏပြောဆိုနေကြတယ်တောင်းဆိုနေကြတာလည်းရှိတဲ့အခါကျတော့ဒီအခြေအနေကိုသိရှိနားလည်သဘောပေါက်ပြီးတော့ဟလာဆက်သွယ်ရေးတွေအများဆုံးပြန်ဖွင့်ပေးဖို့ကျွန်တော်လည်းညှော်လင့်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့အခုညီထောက်ပံ့ပေါ့နော်ကုသရေးပိုင်းကာကွယ်ရေးပိုင်းစသည်အားဖြင့်ကျွန်တော်တို့ဒီရန်ကုန်ကနေပြီးတော့ဟလာကုစင်တာနဲ့ကိုအဲ့ဒီမှာလာပြီးတော့ ဟလာကာကွယ်ကူတာရေးဘက်မှာလှုပ်ပြီးမှုလာကြတဲ့ဆရာဝန်တွေဆရာဝန်မတွေတည်င်းလဲကျွန်တော်တို့တွေ့ရပါတယ်။နောက်ပြီးတော့ဟလာတမ်းဘတော်ကရောအစိုးရဘက်ကရောကျွန်တော်တို့အကူအညီပစ္စည်းတွေပေါ့စီပစ္စည်းစသည်အပြင်အဲ့ဒါတွေပို့တယ်ဆိုပြီးတော့လည်းတွေ့ရပါတယ်။ဆိုတော့ဥောင်ထီးလက်ရှိအချိန်မှာဥောင်ထီးတို့ဟလာဒေသခံတွေအနေနဲ့ငါတို့စီမှာဒီယောဂါပူဖြစ်လာရင်တောင်မှဟလာကူတာဖို့အတွက်အလုံးလောက်ရှိတယ်ဆိုတဲ့ခံစားချက်မျိုးယုံကြည်စိတ်မျိုးရှိပါရဲ့လားဥောင်ထီး
okay လုံးလုံးစီကတော့ကျွန်တော်ဒီရောင်းနေရှိလာတဲ့ဟိုဇာဝန်တွေပေါ့နော်ဒီပညာရှင်တွေပါလေအတွက်ကတော့နည်းနည်းကျွန်တော်တို့ကဒီသူတို့ရောက်လာတော့ဟိုပြည်သူတွေနေနေကတော့ကျိုးဆိုးရတော့ဝမ်းသာကြတော့ပေါ့ဒါပေမဲ့တကယ်တမ်းဟိုတကယ်ကြီးကြီးမားမားဖြစ်လာမယ်ဆိုရင်တော့ဒီပညာရှင်တွေနောက်နဲ့မလောက်မလိုက်နိုင်ဘူးမလုံလောက်ဘူးဆိုတာကိုကျွန်တော်ကျဲမဲ့ဝန်ကြီးဌာနကလည်းပြောတာတာရှိပါတယ်အဲ့တော့သူတို့ကဒီဒီယောဂါရဲ့လက္ခဏာအစင်းမြတ်တို့သူကလည်းရှားပွင့်နေတယ်ပို့ပြီးတော့လည်းအောင်းလုံးနိုင်မယ်ဟိုကဗန်တီမှုတို့ကတော့လုံးနေတယ်တော့ကျွန်တော်တို့ကြားသေးရတာပေါ့နော်ဒါပေမဲ့ဟိုလက်ရှိဖြစ်နေတဲ့အချိန်နဲ့အတိုင်းတာကတော့ဒီပိုးရဲ့ဇင်းမြတ်ကိုလည်းသူတို့ကသေသေးချာချာဂါဂနနအသေးချာမသိနိုင်သေးဘူးပြီးတော့တွင်ပြောင်းပို့တို့လည်းဖြစ်နေတယ်ဆိုတော့သူတို့ကိုယ်တိုင်ကလည်းဒီကျဲမာရဲ့အဆောင်ရှောင်းမှုအပိုင်းမှာလည်းလက်ရှိကျွန်တော်တို့မြင်နေရတာကဒီဝန်ထမ်းတွေတော်တော်အခုဆိုရင်ညရလို့ဆိုအောင်ပေါ့ဗျာ
ဆ
က်ခံရတာတို့အဲ့တော့နောက်ပိုင်းတကယ်တမ်းဒီလိုမျိုးသာဇက်တိုက်ကူလို့ဒီနေ့ဆိုရင်ကျွန်တော်တို့ဇက်တယောက်တည်းတွေ့တယ်ဒီခိုင်ကားပဲကို၉ယောက်ပါတယ်အဲ့လိုမျိုးသာဇက်တိုက်ပါလိုက်ပြီဆိုရင်လက်ရှိကျွန်တော်တို့စစ်တွေဆေးရုံအဆောင်လေးမလောက်နိုင်ဘူးနောက်ပြီးတော့ဒီပညာရှင်ဟိုအရေးတွဲလေးမလောက်နိုင်ဘူးဆိုတဲ့အမျိုးတော့ကျွန်တော်တို့ကြိုမြင်ရပါတယ
်ဟုတ်ဆိုကိုခိုင်ကောင်းဆိုင်ရင်ခုနကဥပ္ပံထေပြောတဲ့ထင်ပါလဲပါပါတယ်ကျွန်တော်လည်းအဲ့ဒါကိုတွေးမိတာမှာအဓိကကတော့တိချခွဲထားတဲ့နေရာတွေပေါ့နော်ကျွန်တော်တို့ quarantine ပေါ့အရင်အခေါ်တော့ qua တွင်းနေပေါ့ကွာထားတယ်ပေါ့ဆိုတော့အဲ့လိုမျိုးထားဖို့အတွက်ကဟာလာဒီလိုပဲနေစဉ်တွေ့တဲ့လူရေအတွက်ကတိတိုးနေမယ်ဆိုရင်အခက်ခဲရှိနိုင်ပါသလားသို့မဟုတ်ကျမိုက်ဝန်ကြီးပြောတာလဲကျွန်တော်ကြားပါတယ်တခြားနေရာတွေလည်းစီစဉ်မယ်ဆိုတဲ့အခါကျတော့အလုံးလောက်ရနိုင်ပါမလားကိုခိုင်ကောင်းဆန်
းတကယ်တမ်းကြားရင်တော့ဒါကဒီဟိုစနစ်ကြားတဲ့ဒီစီမံခန့်ခွဲမှုနဲ့ကြိုတင်ပြင်ဆင်လှုပ်ဆောင်ထားတဲ့ဟာရှိမယ်ဆိုရင်တော့ဟိုလက်ရှိရှင်တရားထိန်းထားလို့နိုင်တယ်လို့ပြောလို့ရတာပေါ့နော်ဒါပညာရှင်ပိုင်းတွေမှာတော့ဒီစေကူတာမှုပိုင်းမှာတော့အာနေကောင်အာနေနိုင်ရဲ့ဒါလည်းကျွန်တော်ထင်တယ်ဒီပြည်မကလည်းတခြားသောဒီမိမိဆန္ဒလည်းရောက်ဆရာဝန်တွေဆရာမတွေတချို့လာကြလိမ့်မယ်ဆိုတာလေးကြားနေရတာပေါ့အဲ့တော့ဒီမှာကဒီကျမရဲ့ဝန်ကြီးဌာနရေးပြောပြချက်အရဆိုရင်တော့ဒီဟိုပါပေါ့ positive တွေ့တဲ့လူအယောက်200အတွက်ကသူတို့မှာနေရာအဆင်သင့်လုပ်ခဲ့တယ်ဆိုတော့ဒါလည်းဖြစ်နိုင်ပါတယ်တကယ်တမ်းကလည်းကျွန်တော်တို့ဒီလုတ်တဲ့အချိန်မှာပေါ့လေအစိုးရကြီးပဲမဟုတ်ပဲနဲ့အစိုးရကိုနိုင်ကဒီအရက်ဖက်လူမှုအဖွဲ့အစည်းတွေပါပူပေါင်းပါဝင်ပြီးတော့တကယ်တမ်းစနစ်တကျစီမံခန့်ခွဲလှုပ်ဆောင်ကြမယ်ဆိုရင်တော့ကျွန်တော်တို့နိုင်နိုင်နည်းနည်းနဲ့ကိုက်ပြီးဖြည့်ရှင်းနိုင်မယ်လို့ညော်လင့်တယ်။တစ်ဖက်မှာတော့ဒီဆေးပစ္စည်းလိုအချက်တွေကတော့ဒါကတော့ဒီနိုင်ငံတော်ကကြားခံရမယ့်အပိုက်ပေါ့နော
်။ဆ
ေးတွေကြတော့နိုင်ငံတော်ကကြားခံရမယ့်အပိုက်တွေရှိနိုင်တယ်။ဒါပေမဲ့နေရာစီစဉ်မှုကတော့ဒီမှာလုပ်နေတဲ့ဒီကျန်းမာရေးဝန်ဟိုကျန်းမာရေးဌာနရဲ့ဒီစီစဉ်မှုပေါ့လေတာဝန်ရှိသူတွေစီစဉ်မှုနဲ့ဒီပူပေါင်းပြီးတော့လှုပ်ဆောင်ကြမယ်ဆိုရင်တော့လက်ရှိအခြေအနေအရဆိုရင်တော့ထိန်းထားနိုင်တဲ့အခြေအနေမျိုးလို့မြင်တွေ့ရပါတယ်ခင်ဗျ
။ဟုတ်ကဲ့ဆိုတော့ဥအောင်ထေးရေလက်ရှိအခြေအနေကနေပြီးတော့ဟလာယောဂဘူးကူးဆက်တာတန့်သွားအောင်เนาะကျွန်တော်တို့နောက်ထပ်ကူးဆက်မှုမရှိအောင်ရှိကူးဆက်ပြီးသားလူတွေကိုလည်းပဲဟလာယောဂအမြန်ဆုံးကုသနိုင်အောင်ဥအောင်ထေးအနေနဲ့အလုံးစေခြင်းစုံအထီးရောက်ထီးကြောက်ရောက်လုံးစေခြင်းနဲ့ကိစ္စတစ်ခုခုရှိရင်ပြောပြပါလား
Okay လောလောဆယ်ကတော့ကျွန်တော်တို့ဒီလက်ရှိဟိုဖြစ်နေတဲ့လူတွေကိုဆက်မပေါ့အောင်မတင်းအောင်လုပ်နိုင်မယ်ဆိုတော့အခုကျွန်တော်မနေ့ကဒီကွာရန်တင်းတော့တဲ့နေရာတွေကိုကျွန်တော်စုံစမ်းတယ်အုပ်ချုပ်ရေးမှုတွေနဲ့ကျွန်တော်တွေ့တော့အဲ့ဒီမှာကျွန်တော်တို့မြင်ရတဲ့ဟာနည်းနည်းတကူကတော့ဒီစိတ်မကောင်းစရာတကူတွေ့တယ်ဘာလို့ဆိုတော့ဒီကျွန်တော်တို့လော့ဒ်ဒေါင်းချတာတွေရက်ကွက်အဲ့မှာကိုးတွေ့တဲ့လူနေတဲ့လမ်းတွေကိုလော့ဒ်ဒေါင်းချတာတွေဆိုတာလော့ဒ်ဒေါင်းကိုပန်းပုံမှုအားနေတယ်ဆိုတော့ကျွန်တော်တော့တွေ့အဲ့ဒီမှာသူတို့ကဒီအဲ့ဒီရိုအင်တွေကအင်သားတွေကိုပဲတအိမ်တယောက်ကျစီဈေးထွက်ခွင့်ဈေးဝယ်ခွင့်ပေးထားတယ်လို့ဆိုတော့အဲ့ဒါတို့မျိုးကြတော့ဒီအာနာဘန်ဝေးစီကလှုပ်ရှားဆောင်ရွက်မှုတွေကဒီပို့ပြီးတော့ရောကိုဖြဲဝေသလိုမျိုးဖြစ်သွားနိုင်တဲ့အခြေအနေမျိုးကျွန်တော်မြင်ရတယ်ခင်ဗျာအဲ့တော့ကျွန်တော်တို့ကဒီလောတော့ချရတဲ့နေရာကလူဆိုတာကကျွန်တော်တို့ဒီစားဝတ်နေရဲ့အပေါ်မှာပြင်ဆင်ပြရမယ်ဆိုတာအနေနဲ့ပန်ပူပေးရမယ်အဲ့တော့အခုကမဟုတ်ဘဲနဲ့အဲ့လောတော့ချရတဲ့ရက်ကွက်မှာသဘောမှာကျွန်တော်ဥပမာဒီညဝတီဟိုရက်ကွက်လဲငါဆိုရင်အိမ်20ရှိတယ်အဲ့မှာမင်းသားစု20ရှိတယ်အဲ့မင်းသားစု20တဲ့ကတအိမ်တယောက်ကျထွက်နေမယ်ဆိုတော့တကယ်လို့အဲ့ဒီမင်းသားစု20တဲ့မှာပိုးတွေးပြီးတော့ပြန်ပြီးတော့ဒီတွေးလာပြီးတော့အဲ့ဒီကနေတစင်းကူးဆက်မယ်ဆိုရင်
ဒါဟာတော်တော့အချိန်နဲ့ပို့ပြီးတော့ဆိုးသွားမဲ့အချိန်နဲ့မျိုးတော့ကျွန်တော်တို့မြင်ရတယ်အဲ့တော့ကြက်ကြက်မဲ့မဲ့ဖြစ်စီရှင်နဲ့ကျွန်တော်တို့ကလုတ်ပြအခါမှာခုနကပြောတော့ကျွန်တော်ဒီရောဂါထက်မပို့မတိုးပေါ်နိုင်အောင်ခုနကကျွန်တော်ဒီဒေါက်တာခင်ခင်ကြီးပြောတဲ့ထက်မှာလည်းကျွန်တော်တို့ကြားလိုက်တယ်ဘလိုပဲဖြစ်ဖြစ်တော့ပူပေါင်းဆောင်ရွက်မှုတွေနဲ့နေပြီးတော့ကျွန်တော်တို့ဆောင်ရွက်ရမယ်ပြည်သူနဲ့တို့ကပညာရှင်တွေနဲ့ကျွန်တော်တို့လည်းအတန်းနိုင်ဆိုးကမြမကစက်ကွယ်ပါဆိုတဲ့အတိုင်းကျွန်တော်တို့စီကန်တကြလိုက်နာပြီးတော့ဒီ master ဒါကစားလက်စစ်ဒါကစားတော့နေတိုင်းတိုင်းဒါကျဲမလေးကယူဆိုင်ဒါကစားအဲ့ဒါမျိုးတွေကိုနေပြီးတော့ထင်းထင်းတင်းတင်းနဲ့ကိုယ်စီကတစင်းသူများကိုမကူအောင်သူများစီကတစင်းသူများကိုမကူအောင်ကျွန်တော်တို့ကကိုယ်ပဲအသိစိတ်တဲ့တွေကာကွယ်နိုင်အောင်လုပ်သွားမယ်ဆိုရင်တော့ဒီရောဂါကြီးကိုကျွန်တော်တို့ကာကွယ်နိုင်လိမ့်မယ်တားဆီးနိုင်လိမ့်မယ်လို့တူကြည့်ပါတယ
်
ခုနပြောသလိုဒီကတော့ရှာတာတဲ့နေရာတွေမှာစောင့်ကြက်နေရတဲ့ဒီပြည်သူဝန်ထမ်းတွေကလည်းဟိုကြက်ကြက်မဲမဲနဲ့အတက်အနာပင်ရဲ့အမင်းကိုလိုက်နာပြီးတော့ကြက်ကြက်မဲမဲလုံချာဆောင်ရွက်မှုတွေကိုလည်းပြပြပြလို့ဆက်ရှင်ပါတယ်
ဟုတ်ကဲ့ကိုခိုင်ကောင်းဆန်အဒီနဲ့ရောဒါကြီးအမြန်ဆုံးထိနိုင်အောင်ဆက်မပြတ်အောင်အဓိကအလုပ်စီခြင်းစုံပါများရှိပါလေအဲ
အဓိကတော့ဒါတွေကိုထိနိုင်အောင်ဆိုရင်တော့ကျွန်တော်တို့ဒီအလုပ်စီဆုံးအရာကတော့ဒီအင်တာနက်ဖွင့်ပေးဖို့လိုအပ်တယ်လို့မြင်ပါတယ်ဖို့ကြည့်ရအောင်နောက်တစ်ခုကဒီအစိုးရအနေနဲ့ဒီအရပ်ဘက်ဖွင့်စစ်တီပူပေါင်းပြီးတော့မှဒီပြည်သူတွေကလည်းတယောက်ချင်းစီလိုက်နိုင်ရမယ့်အချက်တွေပေါ့ကျမရဲ့ဝန်ကြီးဌာနရဲ့ညွှန်ကြားမှုတွေကိုဟိုလိုက်နာဖို့လိုတယ်ခုနကိုအောင်ထေထောက်ပြတယ်လို့ပါပဲတကယ်လော့ဒ်ဒေါင်းစီမီလော့ဒ်ဒေါင်းပေါ့နော်ကျွန်တော်တို့လမ်းလိုက်ချတာတွေဆိုရင်အဲ့ဒီကမိသားစုဝင်တွေကိုလိုက်ကလည်းဒီသူတို့ဒီလော့ဒ်ဒေါင်းချတာတွေလူတွေစောင့်ထင်းရမယ့်စီကန့်တွေပေါ့တော်လာမှုတွေစီစဉ်မှုတွေတိုင်နဲ့တိုင်ပေါ့နောက်တစ်ခုကအစိုးရမှာဘာတာဝန်ရှိတယ်ဆိုတော့ဒီစီမီလော့ဒ်ဒေါင်းလောက်တာခံရတဲ့လူတွေရဲ့နေစာတူပါပေါ့လေနေစိန်စားဖို့စားဖို့အခြေခံစားကုန်ထောက်ပံ့ပေးဖို့ပေါ့လေဒါအိမ်မတန်မှအရေးကြီးတဲ့အရာဖြစ်ပါတယ်လို့ပြောချင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာနောက်တကားဒေတာအကူအညီဆောင်ရှောက်ရေးအဖွဲ့ခေါင်းဆောင်စစ်တွေဒေတာကန်တူဖြစ်တဲ့ဦးအောင်ထေးကျွန်တော်နောက်စစ်တွေကပဲဝန်လဲဖောင်ဒေးရှင်းရဲ့ဒါရိုက်တာဖြစ်သူကိုခိုင်ကောင်းဆန်တို့ကို VOA မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာအားလုံးပဲဒီယောဂဘူအန်ဒရယ်ကနေကြိုဝေကြပါစေအဆက်ဆက်ရအဆင်ပြေပြီးတော့စစ်တွေမျိုးအပါဝင်ရခိုင်ပြည်နယ်တစ်ခုလုံးဒီယောဂဘူအန်ဒရယ်ကအမြန်ဆုံးကြီးရှင်းပါစေလို့ဆုတောင်းပါတယ်ခင်ဗျာ
ပေးလို့ဆွေးနွေးပြပါစေခင်ဗျာကျေးဇူးတင်ပါတယ
်ကျေးဇူးပ
ါဒီဆွေးနွေးခန်းအတန်သွင်းနေချိန်အတွင်းမိုးရွာလာတာကြောင့်ရောအင်တာနက်ဆက်သွယ်ရေးကြောင့်ပါတချို့နေရာတွေမှာအတန်မကြည်လင်တာနောက်ခံမိုးတံပါလာတာအတန်တစ်ထပ်ဝင်တာတွေရှိခဲ့တဲ့ပေါ်တောင်းပန်ပါတယ်COVID-19 အရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီအပြင်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညဒိုင်းလေးလိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါဘေးပြာဝေးပွားပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
အခုဆက်လက်ပြီးတော့တင်အချင်းချုပ်ကိုကြေညာပေးပါမယ်တနင်္လာနေ့ညကစတင်လိုက်တဲ့ Republican Party ရဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံမှာသမ္မတဒေါ်နယ်ထရမ့်ကကိုရိုနာဗိုင်းရပ်စ်ကပ်ရောဂါနဲ့စီးပွားရေးအကျပ်အတည်းဆိုင်ရာသူ့ရဲ့ကင်တွဲဆောင်ရွက်ပုံတွေကိုကာကွယ်ပြောဆိုရဟာဒုတိယတက်တန်အနိုင်ရရေးအဓိကကိစ္စတွေဖြစ်နေတဲ့သဘောမျိုးပြောဆိုသွားပါတယ်ရုပ်မြင်သံကြားကနေတနင်္ဂနွေကိုထုတ်လွှင့်တဲ့ Republican Party ညီလာခံပထမဆုံးညမှာတော့ကျန်းမာရေးဝန်ထမ်းတွေကိုသမ္မတအင်ပြီရောမှာတွေ့ဆုံနှုတ်ဆက်တာကိုတွေ့ရပါတယ်သမ္မတထရမ့်ရဲ့ကယောဂကိုက်တွဲဆောင်ရွက်ပုံအပေါ်အမေရိကန်အတော်များများရဲ့အမြင်နဲ့မတူပဲဒီကျမ်းမာရေးဝန်ထမ်းတွေကချီးမွမ်းပြောဆိုခဲ့တာပါအမေရိကန်ဂျွန်ဟော့ပကင်းတက္ကသိုလ်စစ်တမ်းအရာအမေရိကန်မှာကိုရိုနာဗိုင်းရပ်စ်နဲ့သေဆုံးသူ 39,000 ကျော်ရှိပြီးတော့ကမ္ဘာမှာအများဆုံးပါဒုတိယတက်တန်အတွဲပြန်အရွေးခံရရေးစိန်ခေါ်မှုတစ်ခုဖြစ်တဲ့ကယောဂကိုပပျောက်သွားအောင်လုပ်မယ်လို့လည်းသမ္မတထရမ့်ကပြောဆိုခဲ့ပါတယ်သမ္မတထရမ့်တွေ့ခဲ့သူတွေဟာကယောဂကာကွယ်ရေးနှာခေါင်းစည်းတက်ဖို့နဲ့လူအချင်းချင်းခက်ခွာနေဖို့ဆိုရဲကျမ်းမာရေးတာဝန်ရှိသူတွေရဲ့အကြံပြုချက်ကိုလိုက်နာခြင်းမရှိတာကိုလည်းတွေ့ရပါတယ်အမေရိကန်နဲ့တရုတ်နိုင်ငံကြားကဏ္ဍအတော်များများမှာတင်းမာမှုတွေတိုးနေပေမဲ့လည်းနိုင်ငံကုံတော်ရေးသဘောတူညီမှုပထမအဆင့်ကို80အကောင့်ထက်ဖော်ဖို့အင်္ဂါနေ့ကသဘောတူညီခဲ့ကြပါတယ်နိုင်ငံထိပ်တန်းဆေးဆက်ဆွေးနွေးသူတွေကအင်္ဂါနေ့ကတယ်လီဖုန်းဆက်ပြောဆိုချိန်မှာပဲအဲ့ဒီလိုသဘောတူညီခဲ့တာပါအမေရိကန်နဲ့တရုတ်နိုင်ငံကြားပေါ်ပေါက်နေတဲ့ကုန်သွယ်ရေးစစ်ပွဲဟာဇန်နဝါရီလမှာလက်မှတ်ထိုးနိုင်ခဲ့တဲ့ကုန်သွယ်ရေးသဘောတူညီမှုကြောင့်တစ်စိတ်တစ်ပိုင်းပြေလည်ခဲ့ပါတယ်ဟောင်ကောင်လုံခြုံရေးဥပဒေအရခွဲထွက်ရေးနဲ့အကြမ်းဖက်ဝါဒလုံဆုံမှုနဲ့ပထမဆုံးဆွဲချက်တင်ခံထားသူတယောက်ကိုဟောင်ကောင်အစစ်မြစ်တရားရုံးတစ်ခုကအာမခံပေးဖို့အင်္ဂါနေ့မှာထပ်ပြီးတော့ညှင်းဆိုလိုက်ပါတယ်အသက်23နှစ်အရွယ်တုံယီဂစ်တာဟောင်ကောင်လွတ်မြောက်ရေးတော်လှန်ရေးကာလရောက်ပြီလို့အထိပ္ပယ်ရတဲ့စာတမ်းကင်ဆောင်ပြီးရဲတပ်ဖွဲ့တွေထဲဆိုင်ကယ်မောင်းဝင်ခဲ့တာပါလုံခြုံရေးဥပဒေအရတုံယီဂစ်ရဲ့စနပြစာတမ်းကခွဲထွက်ရေးဒါမှမဟုတ်အဲ့ဒီလိုဖြစ်အောင်စီယုံသိမ့်သွင်းတဲ့သဘောတည်ရောက်နေတယ်လို့လည်းဟောင်ကောင်အစိုးရကပြောပါတယ်ဒီကနေ့ညအတွက်ထိတ်တဲရောက်သတင်းတွေကတော့ဒီလောက်ပါပဲရှင် VOA ကိုအားပေးနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လာပါစေရှင်ကျမအောင်ပါ
This program has come to you from the Voice of America, Washington.